Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်နိုဝင်ဘာလ18ရက်တနင်္ဂနွေနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမှန်းမြစွာသိအောင်လည်းအတူကြီးညာပေးမှာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲစည်းရေးလက်ချက်မှုကိုရွှေ့ဆိုင်းလိုက်တယ်ဆိုပြီးတော့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီကနေ့မှပြောလိုက်ပါတယ်ပြည်ထောင်နိုင်ငံကဝါယောင်အင်ဂျီဝဆန္ဒပြလှုပ်ရှားမှုတစ်နှစ်ပြည့်လူလူဆန္ဒပြပွဲတွေကိုပြည်ထောင်နိုင်ငံတော်ကပြုလုပ်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူ150ကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ဟောင်ကောင်တက္ကသိုလ်မှာဒီကနေ့ထိတိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တဲ့အထိပါဖြစ်ခဲ့ပါတယ်ဒီလိုထိတိုက်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဗျာ
အခုညဆက်ပြီးနားဆင်ရမယ့်စီစဉ်တွေထဲမှာညံရီအတုနဲ့လူတွေလိုအလုပ်လုပ်နိုင်တဲ့စက္ကရာတွေကိုကြစ်ဝစ်ပိုင်အရာပါအဆုံးဖြတ်ပေးနိုင်မဲ့ညံရီမျိုးထီတိုးတက်လာအောင်စဉ်စားဆောင်ရွက်နေကြတဲ့အကြောင်းဤပညာဆိုင်ရာသတင်းလွှာတစ်ပုဒ်နားဆင်ရဖို့ရှိပြီးမြန်မာနိုင်ငံတက္ကသိုလ်ပညာရေးအဆင့်မြင့်လာစေဖို့အတွက်လက်ရှိဆောင်ရွက်နေကြတဲ့အခြေအနေမှာတော့
အရင်တော့ဆိုရင်နိုင်ငံညာသားကိုကျွန်တော်လက်ခံဖို့ဆိုတာတော်တော်လေးအပေါ်တင်ရအခုချိန်မှာကျွန်တော်လွတ်လွတ်လပ်လပ်လက်ခံလို့ရတယ်ပြောလို့ရတယ်ဆွေးနွေးလို့ရတယ်နောက်ခုကျွန်တော်တို့ဒီလို
မြန်မာနိုင်ငံတက္ကသိုလ်ပါမောက်ခချုပ်များရဲ့ကော်မတီဥက္ကဋ္ဌဒေါက်တာဇော်ဝေစိုးပြောပြပေးတာကိုမြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာနားဆင်နိုင်ပါတယ်ဒုတိယပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်ရမှာပါရှင်အခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြစေအောင်တို့ပြောပြပါမယ်ရှင
်အမေရိကန်ဒေါ်နယ်ဒ်ထရမ့်အပေါ်ရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုကိုကြီးကြပ်နေတဲ့အောက်လွတ်တော်ထောက်လိုင်းကော်မတီကရှေ့သတင်းမှအတွင်းလွှတ်တော်မှထွက်ဆိုမဲ့အမေရိကန်အစိုးရတာဝန်ရှိသူနှစ်ဦးရဲ့ထွက်ဆိုချက်မူကြမ်းတွေကိုမနေ့စနေနေ့ကထုတ်ပြန်လိုက်ပါတယ်စနေနေ့ကထုတ်ပြန်လိုက်တဲ့ထွက်ဆိုချက်တွေဟာအရင်အမျိုးသားလူမျိုးရေးအရာရှိဟောင်တင်မော်ရစ်ဆန်နဲ့ဒုသမရမိုက်ပန့်စ်ရဲ့အရာရှိတူဖြစ်တဲ့ Jennifer Williams တို့ရဲ့ထွက်ဆိုချက်တွေကိုထုတ်ပြန်လိုက်တာပါသူတို့နှစ်ဦးကိုလာမယ့်အင်္ဂါနေ့ချရင်အောက်လွတ်တော်ထောက်လိုင်းရေးကော်မတီမှဆစ်ဆီးမေးမြန်းဖို့လည်းစီစဉ်ထားပါတယ်။ဒါပြင်အောက်လွတ်တော်စုံစမ်းဆစ်ဆီးသူတွေဟာစီမံခန့်ခွဲရေးနဲ့ဘတ်ဂျက်ဌာနမှကာလတော်ကြာတာဝန်ထမ်းဆောင်နေသူ Mark Sandy နဲ့လည်းလွှတ်တော်မှမနေ့ကတကပိတ်တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့နေ့တုန်းကယူကရိန်းကိုအမေရိကန်ကပေးရမယ့်စီးရေးကူညီအမေရိကန်ဒေါ်လာတန်း400လောက်ကိုသမ္မတ Trump ကဆိုင်းငံ့ထားပြီးသူနိုင်ငံရေးပြိုင်ပွဲဖြစ်တဲ့ဒုသမဟောင်ဂျိုးဘိုင်ဒန်နဲ့သူသားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်ယူကရိန်းကစုံစမ်းပေးဖို့အပေးယူလုပ်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးမှုဟာမှာသမရမတ်ဆန်ဒီဟာတံမိုးရှိတဲ့အချက်လက်တွေကိုပေးနိုင်သူဖြစ်ပါတယ်အမေရိကန်ကယူကရိန်းကိုပေးရမယ့်အကူအညီကိုမပေးဖို့ဆိုင်းငံ့ခဲ့တဲ့စာရွက်စာတမ်းတွေကအ ਨੇ ဆုံးတစ်ခုမှာတော့မတ်ဆန်ဒီရဲ့လက်မှတ်ပါနေတာဖြစ်ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံကအင်ဂျီအဝါရောင်ဝဆန္ဒပြလှုပ်ရှားမှုတစ်နှစ်ပြည့်လူမှုစုဝေးမှုတွေကိုပြင်သစ်နိုင်ငံတဝက်မှပြုလုပ်ခဲ့ပြီးတော့ဆန္ဒပြတဲ့သူ150ကိုပြင်သစ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ Paris မြို့မှာဆန္ဒပြတဲ့သူ183ယောက်ကိုဖမ်းဆီးခဲ့တာကြောင့်ပြင်သစ်အာဏာပိုင်တွေကပြောပါတယ်။ Paris မြို့အရှေ့တောင်ပိုင်းမှာမနေ့ကစနေနေ့ကဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အဓိကယုံအဆင့်ထိပါဖြစ်လာခဲ့တယ်လို့ပြင်သစ်ပြည်ရေးဝန်ကြီး Christophe Castaner က Europe One Radio ကိုဒီကနေ့မှပြောကြားလိုက်ပါတယ်။ဒီဆန္ဒပြသူတွေဟာလူငုံရေးကြွေကိုအကြမ်းဖက်တိုက်ခိုက်ဖို့လာကြတဲ့လူမိုက်လူရန်ကားတွေဖြစ်ပြီးအရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေကိုလည်းသူတို့အလုပ်တွေမလုပ်နိုင်အောင်တားဆီးခဲ့တယ်လို့ပြောလိုက်ပါတယ်။ဆန္ဒပြတဲ့သူတွေဟာ Paris မြို့မှာကားတွေကိုအများပြားကိုမိရှို့ဖျက်ဆီးခဲ့တာခဲ့ပြီးတော့နောက်ရဲတွေကိုလည်းဂဲတွေပလင်းတွေနဲ့ပစ်ပေါက်ခဲ့ပါတယ်ရဲတွေကတော့ဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးတွေမိသက်ပိုက်တွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်ပြင်သစ်နိုင်ငံမှာဓာတ်ဆီခွန်တွေတိုးကောက်တာကနေဒါကိုကန့်ကွက်တဲ့အနေနဲ့အခုလိုအဝါရောင်အင်ဂျီဝတ်တဲ့ဆန္ဒပြတာတွေဖြစ်လာခဲ့ပြီးနောက်ပိုင်းမှာတော့ရာသီဥတုပြောင်းလဲမှုတွေအလုံသမားလူဒန်းစားတွေကိုအကူအညီပေးဖို့ကိစ္စရပ်တွေကိုပါတောင်းဆိုလာတာဖြစ်ပါတယ်
အီရန်ဆိုရကဓာတ်ဆီဈေးတွေတိုးဖို့ဆုံးဖြတ်လိုက်တဲ့ပုံမှာအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအာလီခါမေနီကဒီနေ့မှထောက်ခံလိုက်ပါတယ်ဒါ့အပြင်အခုလိုလောင်းစားဈေးနှုန်းကြီးမြင့်မှုကြောင့်မချေနှက်လို့အီရန်နိုင်ငံတော်ဆန္ဒပြပြီးအများပြည်သူပိုင်းပစ္စည်းတွေကိုမီးရှို့ဖျက်ဆီးနေကြတဲ့သူတွေကိုလည်း သူကဓမြဆိုပြီးတော့ခေါ်လိုက်ပါတယ်အီရန်ဆိုရကတက်စီစီတွေကိုတောက်ကြနေကစပြီးတော့90ရာခိုင်နှုန်းတိုးလိုက်တာကြောင့်နိုင်ငံတော်ဝန်မြို့နဒါစင်ကျော်မှဆန္ဒပြတာတွေဖြစ်ပေါ်ခဲ့ပြီးတော့အဲ့ဒီဆန္ဒပြတာတွေကိုထိန်းချုပ်နိုင်ဖို့အတွက်အီရန်ဆိုရကနိုင်ငံတော်ဝန်အင်တာနက်တွေကိုဖျက်တောက်ပစ်ခဲ့ချိန်မှာပဲအီရန်ဘာသာရေးကောင်ဆောင်ကြီးကအခုလိုပြောလိုက်တာပါတက်စီစီတွေတက်သွားချိန်ကစပြီးတော့ဆန္ဒပြတဲ့သူတွေဟာသူတို့ရဲ့ကားတွေကိုဒီဝေးပြေးလမ်းမအရီပေါ်မှာဒီတိုင်းထားခဲ့ပြီးတော့မြို့တော်တေဟီရန်နဲ့တခြားမြို့တွေကဆန္ဒပြပွဲတွေမှာပါဝင်ဆန္ဒပြခဲ့ကြပါတယ်တချို့ဆန္ဒပြပွဲတွေကတော့မီးရှို့တာအကြမ်းဖက်တာအထိဖြစ်ခဲ့သလိုပြစ်ခတ်မှုတွေလည်းရှိခဲ့တယ်လို့ဆိုပါတယ်ဆန္ဒပြပွဲအတွင်းတယောက်တည်းဆုံးခဲ့တယ်လို့အီရန်အာဏာပိုင်ဘက်ကတော့မနေ့ကပြောကြားခဲ့ပေမဲ့တချို့ဗီဒီယိုမှာတော့လူတွေအကြီးအကျယ်ဒဏ်ရာရတာတွေကိုလည်းပြထားပါတယ်အီရန်ဆိုရကနိုင်ငံတော်ဝန်မှာဆန္ဒပြနေတာတွေနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်အရေးယူသွားမယ်လို့မနေ့စနေနေ့ကလည်းသတိပေးထားပြီးတော့အတိုင်းပြည်တွင်းမှာပြည်မြင်ဖြစ်အောင်အပြတ်မောက်လုပ်ငန်းတွေကိုလုပ်နေကြတဲ့သူတွေကိုလည်းအင်အားသုံးနေနေပြီးတော့တရားဥပဒေအရအရေးယူသွားမယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
အီရန်နိုင်ငံမြို့တော်ဘက်ဒတ်နဲ့နိုင်ငံတောင်ပိုင်းကမြို့တွေမှာဒီကနေ့တင်းတင်းကြပ်ကြပ်နဲ့ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်။အီရန်မှာသတင်းပတ်နဲ့ချီနေပြီးဖြစ်တဲ့ဆန္ဒပြပွဲတွေကိုထောက်ခံတာကိုပြသလိုတဲ့အပြင်အစိုးရအဖွဲ့ကိုအလုံးစုံစစ်ဆေးပြုပြင်ဖို့တောင်းဆိုခဲ့ကြတာပါ။လူညုံရေးတပ်ဖွဲ့တွေကလူစုခွဲဖို့ကြိုးစားတဲ့ကြားမှာပဲထောင်နဲ့ချီတဲ့လူအုပ်ကြီးကလမ်းတွေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ပါတယ်။နိုင်ငံတောင်ပိုင်းကခတ်နာဂျက်ဒီဝါရီယာနဲ့နာစီရီယာမြို့တွေမှာကျောင်းတွေနဲ့အစိုးရရုံးတွေကိုပိတ်ထားရပါတယ်။ရင်နံကျွေးဝတဲ့စိတ်ကမ်းမျိုးဖြစ်တဲ့ဘာစရာမှာဆန္ဒပြသူတွေဟာကားတာယာတွေကိုမီးရှို့လမ်းတွေကိုပိတ်ဆို့ခဲ့တယ်လို့နိုင်ငံအလယ်ပိုင်းဟီလာမြို့မှာတော့ကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေဒေသဆိုင်ရာဌာနချုပ်ရှေ့မှာစုဝေးခဲ့ပါတယ်။အစိုးရအဖွဲ့တာဝန်ကနှုတ်ထွက်ပြီးတဲ့အထိဆက်ပြီးတော့ဆန္ဒပြသွားမယ်လို့ဆန္ဒပြဥပဒေပညာရှင်တဦးကပြောပါတယ်။ဆန္ဒပြပွဲတွေရဲ့အဓိကနေရာဖြစ်တဲ့မြို့တော်ဘက်ဒတ်ထာရီယာရင်ပြင်မှာရာနဲ့ချီတဲ့ကျောင်းသားတွေကျောင်းမတက်ဖ ೇನೆ စုဝေးခဲ့ပါတယ်။အီရတ်မှာအလုတ်ကင်ရှားပါမှုနဲ့မပြည့်စုံတဲ့အများပြည်သူဝန်ဆောင်မှုတွေအပေါ်မှာပို့ပြီးတော့မကြေမနက်ဖြစ်လာကြတဲ့အတွက်ပြီးခဲ့တဲ့အောက်တိုဘာကစပြီးတော့ဆန္ဒပြပွဲတွေဖြစ်လာတာပါဆန္ဒပြသူတွေကလည်းရှိအာဏာယူထားသူတွေနှုတ်ထွက်ပြီးဖို့နဲ့အချင်းပြတ်ခြားစားမှုတိုက်ဖျက်ရေးအတွက်အစိုးရပြုပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုထားပါတယ်ဘက်ဒတ်နဲ့အီရတ်တောင်ပိုင်းမှာဆန္ဒပြပွဲတွေစဖြစ်ခဲ့ကဆိုရင်လူပေါင်း300ကျော်သေဆုံးရပြီလဲဖြစ်ပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15653ည၊လိုင်းဒိုမီတာ 25kHz 11803ည၊လိုင်းဒိုမီတာ 32kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျ။
ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံဖူးတွဲစီရေးလေ့ကျင့်မှုတွေကိုရွှေ့ဆိုင်းလိုက်တယ်ဆိုပြီးအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီနေ့မှပြောကြားလိုက်ပါတယ်။အခုလိုလှုပ်တာဟာမြောက်ကိုရီးယားနိုင်ငံပေါ်မှာချစ်တီရင်းနှီးမှုကိုပြသတဲ့အနေနဲ့လှုပ်ဆောင်လိုက်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောလိုက်ပါတယ်။ဒီလိုလှုပ်တာဟာကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ခင်းမဲ့ပြီးတော့နိုင်ငံရေးသဘောတူညီချက်ရအောင်ကူညီဆောင်ရွက်ပြီးငြိမ်းချမ်းရေးကိုဖော်ဆောင်နိုင်ဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကစိတ်စီနာကောင်းနဲ့လှုပ်ဆောင်လိုက်တာဆိုတော့ကိုပြသနေတယ်လို့လည်းသူကပြောပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့အာရှတိုက်နိုင်ငံများခါခွဲဝင်ကြီးတွေရဲ့အစည်းအဝေးအတွင်းမှာအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံဖူးတွဲညင်ညာချက်ကိုအခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကအခုလိုညင်ညာပြီးတိတ်မကြခင်မှာပဲဂျပန်ကာကွယ်ရေးဝန်ကြီးတာရိုကိုနိုဘက်ကလည်းတံပြန်ညင်ညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်မြောက်ကိုရီးယားနဲ့ပတ်သက်ပြီးဘယ်သူကမှအပြည့်အစုံဆောင်ပြီးမြင်လို့မရနိုင်ကြောင်းမြောက်ကိုရီးယားနိုင်ငံဟာပယ်ထိန်ဒုံးကြီးအစ်စ်တွေရင်ငုံတင်မော့ကနေပြစ်လွတ်နိုင်တဲ့ပယ်ထိန်ဒုံးတွေပါဝင်အခုနှစ်အတွင်းမှာဒုံးကြီးအစင်း20ထပ်မင်းတွေကိုထပ်တလဲလဲပြစ်လွတ်ခဲ့တယ်ဆိုပြီးတော့ပြောကြားပါတယ်အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီရေးလေ့ကျင့်မှုဟာရန်စပြီးအနယ်များတဲ့လှုပ်ရဖြစ်တယ်လို့လည်းမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတူဖြစ်တဲ့ကွမ်ဂျုံဂွန်းကအစောပိုင်းမှာပြောကြားထားတာပါဘန်ကောက်မြို့မှာချင်းပါခဲ့တဲ့အာရှတိုက်နိုင်ငံများကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာတောင်တုပ်ပင်လယ်ရေးကိစ္စမြန်မာနိုင်ငံကရိုဟင်ဂျာရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတယ်လို့ဘန်ကောက်ပို့သတင်းစာကဖော်ပြပါတယ်ဒီအစည်းအဝေးကိုတော့မြန်မာနိုင်ငံကကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းလည်းတက်ရောက်ခဲ့ပါတယ်အာဆီယံကာကွယ်ရေးဝန်ကြီးတွေဟာအမေရိကန်တရုတ်နဲ့ဂျပန်တို့ကကာကွယ်ရေးဝန်ကြီးတွေနဲ့လည်းစည်းဝေးခဲ့ကြတာဖြစ်ပါတယ်နိုင်ငံတကာမှာတော့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဖိအားတွေမြန်မာအပေါ်တိုးလာပြီးမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးခင်ဗျာ
ထိုင်ဝမ်မှာရွေးကောက်ပွဲစီယုံပင်းဆွေမှုတွေလုပ်နေတဲ့အချိန်တရုတ်ကပြည်တွင်းမှာပထမဆုံးတည်ဆောက်ထားတဲ့လေရင်တင်သင်္ဘောပါဝင်တဲ့စစ်ရေရင်အုပ်စုဟာအငင်းပွားနေတဲ့ထိုင်ဝမ်ရေလက်ကြားကနေဖြတ်တန်းခုန်မောင်းခဲ့ပါတယ် ဒီလုပ်ရက်ကိုချင်းချောက်တဲ့လုပ်ရက်အဖြစ်ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ဝူးကပြောဆိုခဲ့ပါတယ်တရုတ်စီရင်အုပ်စုကထိုင်ဝမ်ရေလဲကြားတောင်ဘက်ကိုဥတီခုံမောင်းတာဖြစ်ပြီးအမေရိကန်နဲ့ဂျပန်စစ်သည်မော်တွေကနောက်ကနေလိုက်ပါခုံမောင်းခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပေမဲ့ဘာဖြစ်တယ်လဲဆိုတဲ့အသေးစိတ်ကိုတော့ဖော်ပြခြင်းတော့မရှိပါဘူးတရုတ်ကာကွယ်ရေးဝန်ကြီးကတော့ဒီကိစ္စအပေါ်မှာမှတ်ချက်ပေးဖို့ညှင်းဆန်ထားပါတယ်အမည်မသတ်မှတ်ရသေးတဲ့တရုတ်ရဲ့လေရင်တင်သင်္ဘောကိုပြီးခဲ့တဲ့နှစ်ကစပြီးတော့ရေးချခဲ့ပြီးမဲ2020အထိစတင်အသုံးပြုနိုင်အောင်မှမဟုတ်ဘူးလို့တရုတ်စီရင်ကျွမ်းကျင်သူတွေကပြောတာပါတရုတ်စီရင်အုပ်စုနဲ့ဂျပန်သင်္ဘောတွေအနီးအနားကဖြတ်တန်းသွားတဲ့အကြောင်းဘာသတင်းအချက်အလက်မှမရခဲ့ဘူးလို့ဂျပန်ကာကွယ်ရေးတပ်ဖွဲ့ပြောခွင့်ရကပြောပါတယ်ဘန်ကောက်မြို့ကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကတော့ဂျပန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးတွေနဲ့ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲအတွင်းမှာတရုတ်ရဲ့လုပ်ရက်တွေအပေါ်မှာပြစ်တင်ဝေဖန်ခဲ့ပါတယ်
ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေဟောင်ကောင်တက္ကသိုလ်မှာဒီကနေ့ထိတ်တိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တဲ့အထိပါဖြစ်ခဲ့ပါတယ်ဆန္ဒပြတဲ့သူတွေကအများတွေတက်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ရဲတွေကိုပစ်ခဲ့ပြီးတော့ဟောင်ကောင်ပေါ်လီတက်နစ်တက္ကသိုလ်မှာဆန္ဒပြတဲ့သူတွေဘက်ကပစ်လိုက်တဲ့များသည်သည်ဟာဟောင်ကောင်ရဲအရာရှိတယောက်ရဲ့ခြေထောက်ကိုထိမှန်ခဲ့ပါတယ်ရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ရဲ့ခြေထောက်ကိုထိမှန်ခဲ့တာဖြစ်ပြီးတော့သူ့ကိုစီးရင်ခေါ်သားစီမှာတော့သတိရှိနေတယ်လို့ရဲတပ်ဘက်ကကြေညာချက်ထုတ်ထားပါတယ်ဟောင်ကောင်ဆန္ဒပြတဲ့သူတွေဟာအဲ့ဒီတက္ကသိုလ်မှာအခြေစိုက်ပြီးတော့ဆန္ဒပြပွဲတွေကိုလှုပ်ရှားနေကြတာဖြစ်ပါတယ်ဆန္ဒပြတဲ့သူတွေကတက်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ရဲတွေကိုပစ်ခဲ့ပြီးတော့ရဲတွေဘက်ကဒါကိုမျက်ရည်ကိုဘုံတွေတုံးပြီးတံပြန်နေနေခဲ့တယ်လို့လဲရိုက်တာသတင်းကဖော်ပြပါတယ်စနေနေ့ကတော့တရုတ်စစ်သားတွေကတီရှပ်တွေဘောင်းမီတိုတွေဝတ်ပြီးတော့တပြက်စီးတွေနဲ့ရေဘုံတွေကင်ပြီးဒန်နီဘော့ကအပြက်စီးပိုင်းစားတွေကိုရှင်းဖို့အတွက်ဟောင်ကောင်ဒေသခံတွေကိုအကူအညီပေးဖို့လုပ်ခဲ့တာကြောင့်ဟောင်ကောင်တိုက်ခံလွတ်တော်အမတ်တွေအကြီးအကျယ်ဒေါသထွက်ခဲ့ပါတယ်ဟောင်ကောင်ဆိုရကတောင်းဆိုရင်တရုတ်စစ်တပ်အနေနဲ့တရားဥပဒေစိုးမိုးရေးဘေးကင်းလုံခြုံမှုရှိဖို့အတွက်ကူညီကိုခွင့်ပြုထားတာဖြစ်ပေမဲ့ဟောင်ကောင်ဆိုရကတော့သူတို့အနေနဲ့အဲ့လိုတောင်းဆိုတာမရှိဘူးဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
တီရီလင်ကာနိုင်ငံသမရရေကောက်ပွဲမှာဂိုတာဘာယာရာဂျပါစကအနိုင်ရသွားပါတယ်တီရီလင်ကာသမရရေကောက်ပွဲကိုမနေ့ကကျင်းပတာမှာလွန်ခဲ့တဲ့10နှစ်ကတမီးကြားတပုံတွေကိုနှိမ်နင်းတဲ့နေရာမှာဥဆောင်ခဲ့တဲ့အသက်80အရွယ်ကာကွယ်ရေးဝန်ကြီးဟောင်းဂိုတာဘာယာရာဂျပါစကကိုတီရီလင်ကာပြည်သူတွေကသမရအဖြစ်ရွေးချယ်လိုက်တာဖြစ်ပါတယ်ရှင
်
တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့မတ်မြသစဉ်အောင်တို့ပြောပြပေးသွားတာပါရှင်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးသိပ္ပံနဲ့နည်းပညာဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရမှာပါ။Artificial Intelligence AI လို့ခေါ်တဲ့ဉာဏ်ရည်အတူဟာအရင်တုန်းကလူတွေကပဲလုပ်နိုင်တာတွေကိုစက်တွေကလုပ်လာနိုင်တဲ့နည်းပညာဖြစ်ကြဲကြဲပြတ်ပြတ်သတ်မှတ်ထားကြပါလေ။နည်းပညာအဆင့်ပိုးပြီးတော့မြင့်လာနေတဲ့အနှစ်တစ်ချိန်တည်းစက်ကရိယာတွေကိုတာမန်ဆုံးဖြတ်ချက်တွေချယုံဒီမဟုတ်တော့ဘဲနဲ့ကျင့်ဝတ်နဲ့ညီတဲ့ဆုံးဖြတ်ချက်တွေချမှတ်လာရေးတေချာစေဖို့ဆိုတဲ့အပေါ်မှာဆွေးနွေးမှုတွေလည်းကြီးထွားလာပါတယ်။ Chitra Chipyet သတင်းဆောင်ပါကိုမတ်တင်ဂီထိုက်ကပြောပြမှာပါရှင်
။ကားမောင်းတာစစ်ကူရာကအစအင်တာနက်ပေါ်မှာလူတွေကြည့်တာတွေကိုစူးစီးပေးတာအဆုံး AI ဉာဏ်ရည်ဒုကလူတွေအတွက်ဆုံးဖြတ်ဆောင်ရွက်ပေးတာတွေတိုးမြလာနေပြီလို့ Stanford Tech တို့မှကျင့်ပါတဲ့ဉာဏ်ရည်ဒုကျင့်ဝတ်ဆိုင်ရာညီလာခံမှကျွမ်းကျင်သူတွေကပြောပါတယ်ဉာဏ်ရည်ဒု AI ကပိုပြီးထက်မြက်လာနေတာနဲ့အတူပဲဉာဏ်ရည်ဒုကိုဖန်တီးပေးတဲ့ programmer တွေအနေနဲ့လည်းလူသားစံနှုန်းတွေကိုကာကွယ်ပေးနိုင်ဖို့AI ဉာဏ်ရည်ဒုအစီအစဉ်တွေကိုအသေးအချာတင် जा ပြဖို့လိုတယ်လို့လည်းထောက်ပြချပါတယ်ဒီလိုလုပ်ဖို့အကောင်းဆုံးနည်းလမ်းကတော့ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာကြီးညာစာတမ်းကိုဉာဏ်ရည်ဒုမှာပေါက်ဆက်ပေးဖို့လို့လည်းပြောကြပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းအီလီဒိုဟာဟိုးကအခုလို့ပြောပါတယ
် We have a framework of
ဒီမှာတော့မှာအထားဆရာမူပေါင်းတည့်ရရှိနေပါတယ်အဲ့ဒါကတော့လက်ရှိနိုင်ငံတကာလူခွင့်ရေးမူပေါင်းပဲဖြစ်ပါတယ
်1948ခုနှစ်လူခွင့်ရေးကြီးညာစတဲ့မှာအခွင့်အရေးနဲ့လွတ်လပ်မှုအပါအဝင်အခြေခံရမယ့်အချက်တွေကိုပြုစုထားတယ်လို့ကျွံပြုမှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကိုလည်းရှုတ်ချထားတာပါကုလသမဂ္ဂလူခွင့်ရေးကောင်စီဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းElin Doha Ho ကအခုလို့ပြောပါတယ
် That speaks to the legal obligation of government
အစိုးရတွေရဲ့တရားဥပဒေကြောင်းအရာလေးစားလိုက်နာရမယ့်တာဝန်တွေကိုဖော်ပြထားတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကိုကုစားမှုလူခွင့်ရေးကိုလေးစားပြီးအကာအကွယ်ပေးနိုင်ရေးပုဂ္ဂလိကပိုင်းရဲ့တာဝန်ယူမှုတာဝန်ခံမှုတွေပါဝင်ပါတယ
်ဒီပေါ်ဆန့်ကျင်သူတွေကတော့ AI ဉာဏ်ရည်တုနည်းပညာဟာဆိုရင်သူတို့ကိုစီစဉ်ဖန်တီးတဲ့လူတွေလိုပဲအကောင့်အဆိုးရှိမယ်လို့ပြောကြပါတယ် AI ဉာဏ်ရည်တုစီစဉ်ဖန်တီးမှုအပေါ်ပိုပြီးစီကံတင်းကျပ်လိုက်ရင်တီထွင်ဖန်တီးမှုကိုထိမ့်ချုပ်လိုက်သလိုပဲဖြစ်မယ်လို့လည်းပြောပါတယ်ဒီအပေါ်သဘောမတူသူတွေလည်းရှိပါတယ်ဥရောပပါလီမန်အမဟောင်းမာရီဂျေစကေးကအခုလို့ပြောပါတယ်
arguing thatimplies that innovation is more important.
အခုလိုအငင်းပွားနေတာဟာဆိုရင်တီထွင်ဖန်တီးမှုကဒီမိုကရေစီရေးဒါမှမဟုတ်လေတရားဥပဒေစိုးမိုးရေးလူမှုဘဝအခြေခံစံနှုန်းတွေထက်အရေးကြီးတယ်ဆိုတဲ့သဘောမျိုးတက်ရောက်နေပါတယ
် Google, Facebook, Baidu နဲ့ Tencent လိုကုမ္ပဏီကြီးတွေကြောင့် AI ဉာဏ်ရည်တုနည်းပညာကအလျင်မြန်ဖွံ့ဖြိုးလာနေတာနဲ့အတူပဲပေါ်ပေါက်လာတဲ့အတူအယောင်သတင်းတွေပုဂ္ဂိုလ်ရေလွတ်လပ်မှုချိုးဖောက်ခံရတာတွေဗက်လိုက်တဲ့ဉာဏ်ရည်တုဆုံးဖြတ်ချက်တွေနောက်အလိုလျောက်စနစ်သုံးလက်နက်တွေအန်ဒီယတွေလိုမျိုးကိုထိမ့်ချုပ်နိုင်ဖို့ကတော့အများကြီးလိုအပ်နေပါသေးတယ်။ AI ဉာဏ်ရည်တုအပေါ်ကျင့်ဝတ်နဲ့အညီပြုမှုဆောင်ရွက်ရေးအတွက်ကမ္ဘာလုံးဆိုင်ရာမူပေါင်းတည်းလိုအပ်တယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ်။ Google အမှုဆောင်အရာရှိချုပ်ဟောင်း Eric Schmidt တို့လိုဒီကဏ္ဍရဲ့ခေါင်းဆောင်တွေကတော့ဆွေးနွေးမှုတွေတိထက်ပိုပြီးလိုအပ်တယ်လို့ပြောပါတယ
် We're here fundamentally because we want to have an open debate
ကျွန်တော်တို့ဒီကိုလာတဲ့အကြောင်းရင်းကပုံမှန်လင်းလင်းဆွေးနွေးခြင်းလိုပါကျွန်တော်တို့တည်ဆောက်တဲ့စနစ်တရဟာလူသားစံနှုန်းအပေါ်မှာကျွန်တော်တို့ရဲ့စံနှုန်းအပေါ်မှာအတိအကျအခြေပြုပြီးတည်ဆောက်စေခြင်းပါတယ
်ဒါပေမဲ့လူသားရဲ့စံနှုန်းကိုဘယ်သူကဆုံးဖြတ်မှာလဲဆိုတာကမေးစရာပါကျွမ်းကျင်သူတွေကတော့ဘေးကင်းလုံခြုံတဲ့အနာဂတ်အတိအကျဖြစ်စေရေးအတွက်ဉာဏ်ရည်တု AI မှာကုလသမဂ္ဂရဲ့လူခွေရေးစံနှုန်းတွေကိုပေါင်းစပ်ပြီးနေ့စဉ်လုပ်ငန်းဆောင်တာတွေကိုဆောင်ရွက်စေဖို့အသေးအချာလုပ်ရမယ်လို့ပြောဆိုကြပါတယ်ရှင်
။မတ်တင်ဂီထိုက်ပြောပြသွားတာပါရှင်။အခုကတော့မြမအရေးစွန်းတွေကအစီအစဉ်ထုတ်လွှင့်ခြင်းရောက်လာပါပြီ။မြန်မာနိုင်ငံမှာတက္ကသိုလ်တွေကိုအစိုးရကမထိန်းချုပ်ဘဲကိုယ်ပိုင်စီမံခန့်ခွဲခွင့်ပညာရေးလွတ်လပ်ခွင့်ပေးဖို့ဆောင်ရွက်နေတယ်လို့မြန်မာနိုင်ငံတက္ကသိုလ်ပါမောက္ခချုပ်များကော်မတီဥက္ကဋ္ဌဒေါက်တာဇော်ဝေစိုးကပြောပါတယ်။ကျောင်းရံဘုံငွေရှာတာကအစိုးရပညာရေးဌာနတွေမှာသုတေသနလုပ်ငန်းတွေအတွက်ဦးစားပေးဆောင်ရွက်ရေးအစိုးထက်သွင်းဆောင်ရွက်နေတဲ့ဒီလုပ်ငန်းစဉ်ဘယ်လောက်အထိခရီးရောက်နေပါပြီလဲ။အောင်မြင်ဖို့အလားအလာဘလောက်ရှိနေပြီလဲဆိုတာဒေါက်တာဇော်ဝေစိုးကိုဝါရှင်တန်မြို့တော်က VOA Studio မှာဦးကျော်စန္တာကဖိတ်ခေါ်ဆွေးနွေးမေးမြန်းထားပါတယ်ရှင
်။ဒါမနိုင်ငံမှာရှိတဲ့ပမခဂျုံညာကော်မတီဘာယူရကျနေဖွဲ့စည်းရဆိုတာအကျဉ်းဆင်းရပါလားခင်ဗျာ
။ဟိုပမခဂျုံညာကော်မတီဆိုတာတကယ်တော့ဟိုကျွန်တော်မျိုးသားပညာရေးဥပဒေထဲမှာပါတဲ့ဒီအပိုက်တစ်ခုအရာဒါဖွဲ့စည်းထားတယ်လို့ပြောရင်ရပါတယ်။ကျွန်တော်တို့ပညာရေးဥပဒေအစ်စ်အရာကအမျိုးသားပညာရေးမူဝါဒအစဉ်မြင့်ပညာတိုးတက်ဖို့အတွက်ပေါင်းစပ်ညှိနှိုင်းတဲ့ကော်မတီတစ်ခုပေါ့။ဆိုတော့အဲ့ဒီပမောက္ခချုပ်ပေါင်း164ခုရှိတာပေါ့။ကျွန်တော်တက္ကသိုလ်164ခုပါပဲဖွဲ့တာ
။ပညာရှင်တွေပေါ့တက္ကသိုလ်ပမောက္ခချုပ်တွေဆိုတော့အဲ့ဒီပုဂ္ဂိုလ်တွေရဲ့ဆုံးဖြတ်ခွင့်ဘယ်လောက်ထိလွတ်လွတ်လပ်လပ်ဆုံးဖြတ်လုပ်ပိုင်ခွင့်ရှိတယ်လဲဆိုတာသိချင်ပါတယ်။
တူတော့ဒါကကျွန်တော်တို့ကဟိုတကယ်တော့ဟိုဥပဒေအရာကတော့သူကလွတ်လပ်တဲ့ဖွဲ့စည်းတစ်ခုအနေနဲ့ဖွဲ့ထားတာပေါ့နော်။ဒါပေမဲ့အခုလောလောဆယ်ကျွန်တော်တို့ရဲ့အနေအထားကိုကြည့်ရင်တော့ကျွန်တော်တို့ပမောက္ခချုပ်တွေအကုန်လုံးဟာအစိုးရဝန်ထမ်းတွေဖြစ်တယ်။နိုင်ငံတော်တမတအနေပြီးတော့သူခန့်ထားတဲ့လူတွေဖြစ်တော့လုံးဝအလွတ်လုပ်လို့တော့မရဘူးပေါ့။နိုင်ငံဝန်ထမ်းတွေရဲ့ဦးတွေနဲ့အညီတော့သွားမှာပေါ့နော်။ဒါပေမဲ့ဒါကိုလည်းကျွန်တော်တို့ပြီးခဲ့တဲ့ကောင်ကလည်းဟိုတောင်းသားတမကတွေကဒီကိစ္စကိုမေးပါတယ်။ဆရာတို့ဘယ်လောက်လွတ်လပ်လဲဆိုတကယ်တော့အခုချိန်မှာကျွန်တော်တို့ကလွတ်လပ်စွာတွေးခေါ်ပြီးလွတ်လပ်စွာဆွေးနွေးပြီးကျွန်တော်တို့လွတ်လပ်စွာဟိုလုပ်ငန်းတွေကိုဆောင်ရွက်နေတာ။ဒါပေမဲ့လည်း provided ပေါ့နော်ကျွန်တော်တို့ဒီအမျိုးသားပညာရေးဥပဒေရဲ့ဘောင်ထဲမှာပဲကျွန်တော်တို့လုပ်လို့ရတာပေါ့။ဒါကတော့ဥပဒေရရှိပြီးသားပေါ့။နောက်တစ်ခုကတော့ခုနကနိုင်ငံဝန်ထမ်းဥပဒေကိုလည်းကျွန်တော်တို့လိုက်နာတာ
။ဥပမာအပြင်ဆိုကြပါစို့ဒီတက္ကသိုလ်တွေကနောက်ခေါ်လဲ autonomy
ဟာ
ကိုဟာကိုစီမံခံခွဲခွင့်ပေးမယ်ဆိုတဲ့သတင်းလည်းကြားပါတယ်တော်တော်အရေးကြီးတဲ့ကိစ္စလို့ထင်ပါတယ
်ဟုတ်ပါတယ
်အဲ့ဟာပေးလိုက်ရင်ပညာရေးလွတ်လပ်ခွင့်မှာပူပြီးပါလာမယ်ဆိုတဲ့အယူဆအမျိုးမျိုးရှိပါတယ်
ဟုတ်ပါ
ဒီကိစ္စနဲ့ပတ်သက်လို့ဆရာတို့ကော်မတီကဘယ်လောက်လို့
လုပ်ဆောင်နိုင်ပါစေအဲဒါကျွန်တော်တို့ဒီပမောက္ခကျုပ်များကော်မတီရဲ့အဓိကလုပ်ငန်းတစ်ခုလို့ပြောရင်မှန်ပါတယ်ဒါကြောင့်လည်းကျွန်တော်တို့ကဒါကိုကျွန်တော်ဦးစားပေးပြီးသွားနေတယ်ဒါပေမဲ့ဒါကျွန်တော်နည်းနည်းပြောရအောင်เนาะကျွန်တော်တို့ကအမြဲတမ်းအရင်တော့ top down level တီးလို့ responsibility တို့ကိုကျွန်တော်တို့အသေးချာလုပ်မှတ်ထားပဲနေတဲ့အော်တိုနော်ဒါပေမဲ့အခုအော်တိုနော်မီကိုကျွန်တော်ခြေလှမ်းတစ်ခုအနေနဲ့ phase 1 အနေနဲ့ရန်ကုန်နဲ့မန္တလေးနဲ့ကျွန်တော်အော်တိုနော်မီနဲ့သွားဖို့ရယ်ရန်ကုန်နဲ့တက္ကသိုလ်ရှိခုမန္တလေးနဲ့တက္ကသိုလ်ရှိခုသွားဖို့ရယ်အပြင်တန်ကျန်တဲ့တက္ကသိုလ်တွေမှာလည်းပဲသွားနိုင်တဲ့လောက်သွားလို့ရအောင်ကျွန်တော်တို့အခုစီစဉ်နေတယ်ဘယ်လောက်ထင်သတ်မှတ်ထားပါလဲဘယ်အချိန်
time
တော့အခုဖေ့စ်1နဲ့2019 2020ပေါ့နော်ဒါပေမဲ့ကျွန်တော်တို့အခုချိန်မှာချက်တာတွေကျွန်တော်တို့ရေးနေတယ်အဲ့ချက်တာတွေကလည်းပဲအခုတော်တော်များများပြီးသွားပြီဒါပေမဲ့အဲ့အရာတွေကိုကျွန်တော်တို့ National Education Policy Commission နဲ့ကျွန်တော်တို့ဒါကို review လုပ်ပြီးတော့အဲ့ချက်တာတွေထဲမှာဘယ်အပိုင်းတွေကိုတော့ကျွန်တော်တို့ဒီ autonomy နဲ့သွားလို့ရမလဲဆိုတာကိုကျွန်တော်တို့အခုသုံးသပ်ပြီးသွားဖို့လည်းလုပ်နေတယ် academic autonomy ဆိုရင်ကျွန်တော်တို့တက္ကသိုလ်တွေ ကုန်နီးပါးရနေနောက်အခုအရင်တုန်းကဆိုရင်နိုင်ငံသားသားကိုကျွန်တော်တို့လက်ခံဖို့ဆိုတာတော်တော်လေးအပေါ်တင်ရခုချိန်မှာကျွန်တော်လွတ်လွတ်လပ်လပ်လက်ခံလို့ရတယ်ပြောလို့ရတယ်ဆွေးနွေးလို့ရတယ်နောက်ခုကျွန်တော်တို့ဒီလိုပညာရနဲ့ပတ်သက်ပြီးဖလှယ်တာတွေဆိုရင်ကျွန်တော်ဘယ်ဟာမှကျွန်တော်တို့တားဆီးတာမရှိတော့ဘူးနည်းနေပြီပေါ့နော်
financially ကြတော့မှာတော့ဒီဟာကဟိုကျွန်တော်တို့အခုဒါမျိုးသားပညာရေးဥပဒေထဲမှာလဲပါပြီးသားကျွန်တော်တို့ခုနကကိုပိုင်
ရံပုံငွေထူထောင်ပိုင်ခွင့်နဲ့ရှာဖွေ30ပိုင်ခွင့်ဆက်ရှိဒီဟာတွေကိုဘယ်လိုမျိုးကျွန်တော်တို့စနစ်ကြပြောင်းလဲလို့ရမလဲဆိုတာကိုအခုကျွန်တော်စတင်ပြီးတော့ကောင်တယ်ပေါ်ဆောင်ရွက်နေဥပမာအဖြစ်ဝိဇာကျောင်းသားတွေမှာ political science မှာဆိုအစွတ်ပေါ်စီနဲ့ထိတိုက်ပြပြီးပြောရတာဝေဖန်တာတွေအဲ့လိုမျိုးတွေဟာသိအရေးကြီးဒီမှာဆိုတော့ပြောလို့ရတာပါပဲသူတို့ပြောချင်တာပြောလို့ရတယ်အဲ့ဒီလောက်ထိမြတ်
ကျွန်တော်ပြီးခဲ့တဲ့ဟိုဆရာတို့ကျွန်တော်တို့ဒီပမောက္ခကျုပ်များကော်မတီနဲ့မြို့သားပြည်ပိုင်းမှာကော်မရှင်နေလုပ်ခဲ့တဲ့နောက်နိုင်ငံတော်အတိုင်အမြန်ကိုယ်တိုင်အဖွဲ့မှာစကားပြောကြခဲ့တဲ့ကျွန်တော်တို့ရဲ့စာတမ်းဖတ်ပွဲရှိပါတယ်နှစ်ပတ်လေစာတမ်းဖတ်ပွဲရှိပါတယ်အဲ့ဒီစာတမ်းဖတ်ပွဲတွေကစာတမ်းနေရာဆိုရင်ကျွန်တော်ဘေးဟာဝူးမှ edit မလုပ်ဘဲနဲ့ကျွန်တော်တို့တင်ဝင်ပေးထားပါတယ်အဲ့ထဲမှာစိုးစိုးဟာကိစ္စတွေအများကြီးပါပါတယ် အဲ့အရာတွေကိုဒီမှာဆွေးနွေးကြတယ်လွတ်လပ်စွာပြောကြတယ်ဒါပေမဲ့ဒါဆွေးနွေးတာပေါ့နော်အကောင့်ထဲ for implement လုပ်တာကတော့တပိုင်းဖြစ်မှာပေါ့နောက်တစ်ခါတော့မြို့သားပညာရေးဥပဒေထဲမှာလည်းပါပါတယ် resource နဲ့ပတ်သက်ပြီးသူတည်တနာနဲ့ပတ်သက်ပြီးကျွန်တော်တို့ဟိုဥပဒေထဲမှာပြောထားပြီးသားအမျိုးသားနိုင်ငံတော်အကျိုးစီးပွားကိုထိခိုက်စေမယ့်ကိစ္စဆိုရင်တော့ကျွန်တော်တို့ဒါစဉ်းစားရမှာပေါ့နော်အဲ့အဲ့လိုတော့ရှိရပါ
အဲ့တော့ကျူးစီးပွားဆိုတာတော့ဒက်ဖနီရှင်ကတော့လာမှာပေါ့သူတို့ဘာလို့ဒက်ဖနီရှင်ကတော့ဒါကတော့ဒက်ဖန်ဆိုဖြစ်နေတာပေါ့နော်ဒါပေမဲ့လည်းဟိုတိတ်ကိုခုနကနိုင်ငံတော်ရဲ့လုံခြုံရေးတိကျက်သွားနိုင်တာမျိုးဘေးရောက်သွားမဲ့ဟာမျိုးပေါ့နော်ကျောင်းသားတွေရဲ့ပါဝင်မှုကျင်းတော့တက္ကသိုလ်ဆန်နေထဲမှာကျောင်းသားကိုယ်စားလှယ်ကျောင်းသားသံပကကိုယ်စားလှယ်ဘူဂျောင်းဆန်တို့ခေတ်ကလေးအစ
တမကရရဲ့ကုသလေဆရာကုသလေဆရာတမကရရဲ့ကုသလေတွေပါပြီးတော့ဒါဖွဲ့ဖို့လည်းစီစဉ်ထားပြီးသားပ
ါဒီတက္ကသိုလ်ရဲ့အဓိကတောင်းဟာစင်ကြားရေးအပြင်သုရေသနာပိုင်းဟာအင်မတန်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်ကမ္ဘာတက္ကသိုလ်ကြီးတွေကိုသုရေသနာစာဆောင်ဘလော့ထွက်တယ်ဆိုတာနဲ့တိုင်းတာကြရဲဆို
တ
ော့မြန်မာနိုင်ငံရဲ့အခုလက်ရှိတက္ကသိုလ်ရဲ့အစဉ်တန်းကိုပထမဆုံးဆရာကြီးနဲ့သုံးသပ်ပေါက်ပေးပါလားခင်ဗျာဒီကိစ္စ
မမကန်ကန်သုံးသပ်ပြရင်တော့ကျွန်တော်တို့အစဉ်တန်းနိုင်ငံတကာမှာကျွန်တော်တို့မှာကြောင်မောင်3000 4000နဲ့မှဆိုရင်ကျွန်တော်တို့က1000ပတ်ဝန်းကျင်မှာရောက်နေတာပေါ့နော်ရန်ကုန်တက္ကသိုလ်ဆိုရင်မှာ9000ကျော်မှာရှိတာပေါ့ကျွန်တော်တို့ဈေးကြောင်းနေဆိုရင်1000 2000လောက်မှာရှိရယ်ဆိုတော့ဟိုအရန်အစိုးကြီးတော့လည်းမဟုတ်ပေမဲ့ကျွန်တော်တို့နေခြင်းနဲ့နေရာတော့မဟုတ်ကျွန်တော်တို့ရန်ကုန်တက္ကသိုလ်ကအရင်တော့အာရှတိုက်မှာ1000နေခဲ့တာကျွန်တော်တို့ဈေးတက္ကသိုလ်1ဆိုရင် ဒီအရှိတောင်အဆာအရှာမှာနံပါတ်2အနေနဲ့နေခဲ့တာသူများတွေကိုခေါ်ပြီးစာတင်ခဲ့တဲ့အကြောင်းလေဆိုတော့အဲ့နေရာကိုပြန်သွားကျင်တာပေါ့သွားဖို့လည်းတတ်တယ်တခုကျွန်တော်တို့လုပ်နေကြတာပေါ့နော်အဲ့တော့အဲ့ဒီမှာဆိုရင်ခုနဆရာပြောတာမှန်ပါတယ် research ကသိအရေးကြီးပဲသူတည်တနာသိအရေးကြီးပဲဒါကြောင့်လည်းကျွန်တော်တို့အခုဗမာခွဲသူများကော်မတီအနေနဲ့ရောတက္ကသိုလ်တွေကလုပ်နေတာဟာ research capacity building ကျွန်တော်တို့ပြန်လုပ်နေပါဆရာတီးတဲ့အတိုင်းပဲကျွန်တော်တို့နှစ်ပေါင်း60လောက်ကျွန်တော်တို့တက်တန်း16လောက်ကျွန်တော်တို့ analytical thinkingဥစားမပေးခဲ့အခုကျွန်တော်တို့အဲ့ဒါကိုပြန်လဲဥစားပေးဖို့လုပ်နေတယ်ကျွန်တော်တို့မှာ research culture ပြန်ပေါ်လာအောင်လုပ်နေတယ
်တူရိသနာလုပ်ငန်းကငွေကြေးအထောက်ပံ့ resources တွေအများကြီးလိုပါတယ်ဆရာအဲ့ဒါအတွက်ကောမြန်မာနိုင်ငံပညာရေးကလောက်ထိ
ပေးပါတယ
်ပေးနိုင်ပါလား
အရင်တုန်းကထက်ဟိုဒါကျွန်တော်တို့ grant နေလဲရှာရတာပေါ့နိုင်ငံတကာမှာလည်းဒီလိုပါပဲအပြင်က grant နေလဲရှာရတယ်နိုင်ငံတော်ကလည်း invest လုပ်ပါတယ်အရင်တုန်းကထက်ကျွန်တော်တို့ဒီ research grant ကိုပို့ပြီးပေးပါတယ်သုံးစလေးစားအခုပို့ပြီးပေးနေပါတယ်ဒါဟာအရင်တုန်းကအဲသိမ်းမောင်း3,000-4,000သုံးခဲ့တာကနေအခု1,000ချီပြီးသုံးတဲ့အစဉ်ရောက်လာပါကျွန်တော်တို့စီးနဲ့ပတ်သက်ရင်ကျွန်တော်တို့မှာအရင်တုန်းကစီးအကြောင်းနေနဲ့ဒီကျွန်တော်တို့ဟို Ministry of Health and Sports ပေါ့နော်ကျန်းမာရေးနဲ့အားကစားမှာဆိုရင်အဲဒီတစ်နှစ်တစ်နှစ်အရင်တုန်းက5,000သိန်း5,000ကနေအခုဆိုရင်သိန်း3,000ဒီကျွန်တော်တို့သုံးပါတယ် research only ပါ
ဘိုးတော်က DBRS ဆိုတာရှိပါတယ် Journal of Burma Research Society အရင်တက်သူမှအခြေခံပြီးထည့်ခွင့်အဲ့ဒါဟို90ပြည့်မှာ
ပိတ
်လိုက်တော့သိန်းနှမျောစရာကောင်းတာပဲဒ
ီ
စားဆောင်ဟာမြန်မာနိုင်ငံထွက်တဲ့အင်မတန်အဆင်းမြင့်တဲ့ကဘာကကူကားရတဲ့ဟာ
ဟုတ်ပါတယ်
ဖြစ်ပါတယ်ဆရာလေးပြောတာပါအဲ့ဒီဟာမျိုးကိုပြန်ပြီးလုပ်နိုင်မဲ့အခြေအနေရှိပါ
အခုကျွန်တော်စူးစမ်းနေပါတယ် national level နဲ့ nationalresearch and innovation council science council ဆိုတော့အခုဖွဲ့ထားပါတယ်ဒုတိယသမတာဦးစီးပါတယ်အဓိကဒါကျွန်တော်ဆုလုပ်တင်တာ commitment ရနေပြီဆိုတဲ့သဘောပြောတာနောက်တက္ကသိုလ်တွေအနေနဲ့ကလည်းအခုကျွန်တော်တို့ပေါင်မောက်ခွဲ့တဲ့များကော်မတီအနေနဲ့ဆိုရင်ခုနသုတေသနစာရန်ဖတ်ပွဲကျွန်တော်တို့တစ်ချိန်လုပ်ပြီးပြီနောက်တစ်ချိန်လုပ်ဖို့လည်းလုပ်နေတယ်အခုဆိုရင်ဟိုဝိဇာသိပ္ပံပညာရှင်များတို့ကျွန်တော်ဆေးပညာရှင်များတို့နောက်ခုနဟို technical board engineer အဲ့ဒါတွေအလုံးပေါင်းပြီးကျွန်တော်တို့သုတေသနနဲ့ပတ်သက်တဲ့စာရန်တွေအခုလုပ်ဖို့လည်းရှိပါတယ်နောက်ဒီရန်ကုန်တက္ကသိုလ်100ပြည့်အထိမ်းအမှတ်အနေနဲ့လည်းကျွန်တော်တို့လုပ်နေတဲ့အပြင
်ဆိုတော့နောက်ဆုံးတစ်ခုသိရင်ကကျွန်တော်တို့စီမံကိန်းဘယ်လိုချထားတယ်ဘယ်လိုလုပ်နေတယ်ဆိုတာအကောင်းသဘောပေါ့အဓိကတွေ့ရတဲ့စိန်ခေါ်မှုကဘာလဲဆရာကြော်လွှတ်ဖို့လိုလိမ့်မယ်ဆိုတာဒီစီမံကိန်းတွေအတွက
်ကျွန်တော်တို့ capacity မရှိဘူးမရှိဘူးပျောက်သွားတယ်အဲ့ဒါပြန်တည်ဆောက်ဖို့လိုတယ်အဓိကကကျွန်တော်တို့လူဒီကျွန်တော်တို့ senior တွေကိုယ်တိုင် leader တွေကိုယ်တိုင်ကျွန်တော်တို့ capacity ရှိဖို့လိုတယ်ဒီလိုမျိုး ability တွေရှိဖို့လိုတယ်။ဒါကြောင့်ကျွန်တော်တို့ကိုယ်တိုင်ကို training တွေယူရမယ်။နိုင်ငံညာကရဲ့ input တွေယူရမယ်။ခုနကလိုအစိုးရကလည်းငွေကြေးအပြင်သုံးသေးတယ် commitment တွေလည်းရနေပြီမဲ့ကျွန်တော်တို့ကိုယ်တိုင်လုပ်နိုင်မှဒါတွေကတိုးတက်မှာဖြစ်တယ်။အဲ့ဒါတွေအတွက် curriculum တွေရော change လုပ်အောင်ကျွန်တော်စနစ်တွေတည်ဆောက်ဖို့လိုတယ်။ကျွန်တော်တို့ကဘာလို့လဲဆိုအချိန်တခုလည်းလိုတယ်။ပညာရေးကဒီနေ့လုတ်ပြီးဒီနေ့မရနိုင်ဘူးကျွန်တော်တို့အချိန်တစ်ခုအတွင်းမှာအသေးအချာစနစ်တကျတည်ဆောက်မှရမှာဒါကြောင့်တရားဟာကိုကျွန်တော်ဒီနေ့ဒီအမေရိကန်ကိုရောက်နေတာကျွန်တော်တို့ US ကိုရောက်နေတာလည်းပဲဒီဘက်ကစနစ်တွေ model တွေကိုကျွန်တော်တို့နားလည်ဖို့လိုတယ်ဒီမြင့်ဆိုရင်အခုကျွန်တော်ဒီနေ့ပဲဆွေးနွေးခဲ့တဲ့ AI အကြောင်းဆွေးနွေးတယ် Artificial Intelligence အကြောင်းဒီဘက်ကအဲ့ဒီတွေကိုသွားနေပြီကျွန်တော်တို့တရားကိုဒီနေ့နားမလည်ဘူးမလိုက်ရင်ကျွန်တော်တို့နောက်ကျကြံခဲ့မှာဒါကြောင့်ကျွန်တော်တို့အဲ့လိုမဖြစ်အောင်လို့အမြဲတမ်း updated ဖြစ်အောင်လို့ကျွန်တော်လုပ်နေမှာတော့ရမယ်အထူးသဖြင့်ပညာရေ
းဆိုတော့အဲ့ AI ဆိုစောစောကကျွန်တော်သတင်းတစ်ခါကြားပါတယ်အဲ့တရုတ်ပြည်ကဟောဝေးလာ
ဟုတ်ပါတယ
်အဲ့ through level မြန်မာနိုင်ငံရဲ့သုရေသနာတွေဘာတွေမှကူညီမယ်ပြောတော့အဲ့ company ကိုတချို့ကစိုးရင် concern ဖြစ်ကြတယ်သူတို့ကနိုင်ငံရဲ့ state secret တွေမြို့သားလူငယ်ကိစ္စတွေသူတို့ဖောက်နှံနေဆိုတော့ဆိုမြန်မာပြည်ကိုသူတို့အဲ့လိုမျိုးကူညီမယ်ဆိုရင်တော့မြန်မာဘက်ကအဲ့ကိစ္စကိုစိုးရင်ကြရှိပါလား
ကျွန်တော်တရားဟိုကျွန်တော်ဒီကိစ္စကိုကျွန်တော်ဖြေရမယ်ဆိုရင်တော့ဆရာဒါကတော့အမှန်နိုင်ငံတော်ရဲ့ policy တွေအပေါ်ကဒီကျွန်တော်တို့ထည့်ပို့ပြီးတရားနဲ့ပတ်သက်ပြီးကြွန့်ကျင်တဲ့သူတွေနားလည်တဲ့သူတွေရှိမှာပေါ့နော်သူတို့ချက်မှတ်တဲ့ policy အတိုင်းတော့ကျွန်တော်တို့ကတော့ဖြေရမှာပေါ့ဆရာရဲ့ဟုတ်တယ်မလားတရားကိုကျွန်တော်ကထိုးပေါက်ပြီးတရားကိုတခြားလုပ်ဆရာတော့မရှိဘူးဒါပေမဲ့နိုင်ငံတော်ကတရားကိုဒီလိုနီးနဲ့သွားမယ်ဆိုရင်ကျွန်တော်တို့လိုက်နာမှာပေါ့ဘာဖြစ်လို့လဲဆိုတော့တရားနဲ့ပတ်သက်ရင်တော့ကျွန်တော်တို့ detail သိနိုင်စရာအကြောင်းမရှိဘူးဆရာဒီလိုဟာမျိုးတွေကလေဆရာတရားဟိုနိုင်ငံတော်ကအပြင်ဒါဒီကဘာကပါတိပြီးသွားနေတဲ့ဟာဖြစ်တော့အဲကျွန်တော်တို့ကတော့ဒီဟာ policy ဘိုင်းဆိုင်ရာအတွက်ကျွန်တော်တို့ဟိုလိုက်နာဖို့ပဲရှိမှာ
ဟုတ်ကဲ့ဆရာအထူးကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ဆရာ
ဒီကနေ့ညမြမအရေးဆွေးနွေးခန်းအစီအစဉ်ကိုဥကျော်စန္တာကစီစဉ်တင်ဆက်ပေးထားတာဖြစ်ပါရဲ့ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်နိုဝင်ဘာလ18ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ18 25 32စနေနေ့တနင်္ဂနွေတွေမှာလိုင်းလက်မီတာ190 kHz 1505ကနေတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လွှင့်ခဲ့မှာအရင်ဦးဆုံးသတင်းစာစီရစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။မတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေပြဿနာကိုတတ်နိုင်သမျှကြိုးစားဖြေရှင်းနေပေမဲ့လည်းနိုင်ငံတကာဖိအားတွေကတော့ရော့ကျမသွားတဲ့အပြင်ထပ်ပြီးတိုးလာနေတာတွေ့မြင်ကြရပါတယ်ပြီးခဲ့တဲ့2019နိုဝင်ဘာ17ရက်နေ့မှာလူဝင်ကြအရေးလှုပ်ရှားသူတွေကမြန်မာနိုင်ငံသမ္မတတွေဖြစ်ခဲ့ကြတဲ့သမ္မတဟောင်းဦးသိန်းစိန်ဦးထင်ကျော်နဲ့လက်ရှိသမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့စစ်ဘက်ခေါင်းဆောင်တွေကိုလူဝင်ကြတွေအပေါ်ရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုပြီးအာဂျင်တီးနားနိုင်ငံမှာတိုင်ကျက်ဖွင့်တရားစွဲပါတယ်လူဝင်မှာ14ရက်နေ့မှာတော့နောက်ထပ်ဖြစ်ရသုံးခုထပ်ပြီးပေါ်ပေါက်လာပြန်ပါတယ်။တခုကတော့ကုလသမဂ္ဂလက်အောက်ခံ ICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲလိုက်ပြီးနောက်တစ်ခုကတော့ The Hague မှာအခြေစိုက်တဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကလည်းမြန်မာနိုင်ငံတွေကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုစုံစမ်းဖို့ခွင့်ပြုလိုက်တာပါ။ဒါပြင်အဲ့ဒီတရားထဲမှာပဲကုလသမဂ္ဂအထွေထွေညီလာခံလူ့အခွင့်အရေးနဲ့လူမှုရေးဆိုင်ရာကော်မတီကမြန်မာနိုင်ငံကရိုဟင်ဂျာနဲ့အခြားလူနည်းစုတွေရဲ့အခွင့်အရေးဆိုင်ရာအခြေအနေလို့ခေါင်းစဉ်တတ်ထားတဲ့ဆုံးဖြတ်ချက်တရားကိုအတည်ပြုခဲ့ပါသေးတယ်။လက်တော်ဒီလိုဖိအားတွေများလာတာအပြင်နောက်ပိုင်းမှာလည်းပြေလျော့သွားဖို့စိတ်မမြင်နိုင်သေးတာမို့ဒီပြဿနာအစိုးရနဲ့တပ်မတော်ဘက်ကအခုထပ်ပိုပြီးလေးလေးနက်နက်ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီဆိုတာညင်းလို့မရတော့တဲ့အခြေအနေရောက်လာပါတယ်။နိုင်ငံတကာကပြောနေတဲ့ရိုဟင်ဂျာအရေးဘယ်ပုံချင်းကဖြေရှင်းနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ။
လက်ရှိနိုင်ငံတကာကခေါ်ဝေါ်သုံးဆွဲနေတဲ့ရိုဟင်ဂျာပြည်ထနာတနီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေပြည်ထနာဆိုတာဟာနိုင်ငံရေးအရာတောင်းဆိုတိုက်ပွဲဝင်တဲ့ပုံသဏ္ဍာန်ပိုးပို့ပြီးပြည်ပြင်းလာတာကြောင့်ဒုက္ခသည်တွေတိတ်မကြခင်ပြန်လာကြလိမ့်မယ်ဆိုပြီးတိတ်ညှော်လင့်လို့မရနိုင်တော့ပါဘူးအခြားတစ်ဖက်မှာတော့ဒုက္ခသည်တွေသူတို့ဆန္ဒနဲ့သူတို့မြန်မာနိုင်ငံနဲ့ပြန်မလာမချင်းအခုလိုနိုင်ငံတကာကနီလန်မျိုးစုံနဲ့ဖိအားပေးတဲ့ပြဿနာရော့ကြမသွားနိုင်ပါဘူး။ဒါကြောင့်ပြဿနာကိုကင်တွယ်ရမှာအဲ့ဒီအချက်တွေကိုအခြေခံပြီးစနစ်တကျဖြေရှင်းနိုင်ဖို့လိုအပ်ပါတယ်။ပထမတစ်ချက်ကဒုက္ခသည်တွေပြန်လာအောင်မလုပ်ကြမလဲဆိုတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာအဲ့ဒီစခန်းတွေမှာအဆင်ပြေနေကြတာတော့မဟုတ်ပါဘူး။တချို့သူတို့သဘောဆန္ဒအရမြန်မာနိုင်ငံဘက်ပြန်ကျင်လာမျိုးရှိနိုင်ပေမယ့်အတိုင်းဝိုင်းကိုဆန့်ကျင်ပြီးဖိအားပေးသူတွေကိုဆန့်ကျင်ပြီးပြန်ဖို့တော့ခက်ခဲနေပါလိမ့်မယ်။မြန်မာအစိုးရနဲ့တပ်မတော်ဘက်ကလုပ်ရမှာကသူတို့တကယ်ပဲပြန်လာကျင်အောင်ဆွဲဆောင်နိုင်ဖို့ပါပဲ။ဒီအတွက်လုပ်ရမှာကလက်ရှိမြန်မာနိုင်ငံဘက်အချမ်းမှာကျန်နေဆက်ပြီးနေထိုင်နေတဲ့တန်တဝက်နီးပါးရှိမဲ့မွတ်စလင်တွေရဲ့လူခွင့်ရေးလုံခြုံရေးနဲ့လူနေမှုဘဝတွေကိုလက်တွေ့ကျကျမြင့်တင်ပေးဖို့ပါအ
ဲ့လိုကောင်းတဲ့ဖော်ဖို့ဆိုရင်တပ်မတော်စစ်ကောင်းဆောင်တွေရဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေနဲ့ပတ်သက်ပြီးအယိုးဆွဲနေတဲ့သဘောထားတွေကိုပြန်သုံးသပ်ပြောင်းလဲသင့်ပြောင်းလဲဖို့လိုပါလိမ့်မယ် ဒီဘင်္ဂလီတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ခိုးဝင်လာကြတာဒါကြောင့်သူတို့ကိုနိုင်ငံသားဥပဒေနဲ့စီစစ်ဥပဒေအရနိုင်ငံသားမဖြစ်ဘူးဆိုရင်ဒုက္ခသည်စခန်းတွေထဲထည့်ထားခိုးလုံစရာနိုင်ငံရှိရင်ပေးသွားလိုက်ဆိုတဲ့သဘောထားမျိုးကိုအကြီးအကျယ်ပြောင်းလဲရပါလိမ့်မယ်အဲ့ဒီမွတ်စလင်တွေနဲ့ပတ်သက်ရင်နိုင်ငံသားဖြစ်တာမဖြစ်တာအသာထားမြန်မာနိုင်ငံနဲ့နေထိုင်သူတွေအဖြစ်အဖေးချာအသိမှတ်ပြုပြီးနိုင်ငံတွင်းကနေမောင်းမထုတ်ပါဘူးဆိုတဲ့အာမခံချက်မျိုးအတိလင်းပေးထားဖို့လိုပါလိမ့်မယ်မြန်မာနိုင်ငံနဲ့နေထိုင်သူတွေအဖြစ်အဖေးချာအသိမှတ်ပြုပြီးတဲ့နောက်သူတို့ရဲ့လူခွင့်ရေးနဲ့လုံခြုံရေးအာမခံချက်ရှိအောင်ဖန်တီးပေးရပါမယ်အဲ့လိုလူခွင့်ရေးနဲ့လုံခြုံရေးအာမခံချက်ရှိနေတယ်ဆိုတာကိုအာဆီယံပါဝင်နိုင်ငံတကာကအသိမှတ်ပြုလာအောင်တန်တမာရေးနည်းလမ်းတွေနဲ့လက်တွေ့ပြသကြိုးစားကြရပါလိမ့်မယ်
နောက်တဲ့အရေးကြီးတာတစ်ခုကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေရဲ့တပ်မွေးဝမ်းကြောင်းလုပ်ငန်းတွေပြန်ပြီးရှင်သန်လာအောင်လုပ်ပေးဖို့ပါ2016အောက်တိုဘာလကအာဆာအကြမ်းဖက်အဖွဲ့ကနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့စခန်းကြီးတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်တပ်မတော်ကတံပြန်နှိမ်နင်းတာတွေလုပ်ခဲ့ပါတယ်တစ်ဆက်တည်းညမထွက်ရအမိန့်ထုတ်တာတနီယာကနေတနီယာသွားလာတော့ကိုတင်းတင်းကြပ်ကြပ်စီစစ်တာ MVC ကတ်မလုပ်သူတွေကိုရေလုံငန်းလုတ်ခွင့်မပြုတာစတဲ့ကန့်သတ်မှုအမျိုးမျိုးကြောင့်နောက်ထပ်2019ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုမဖြစ်ခင်ကတည်းကအဲ့ဒီဒေသကရေလုံငန်းတချို့သောလေယာဉ်လုပ်ငန်းနဲ့မွေးမြူရေးလုပ်ငန်းတွေပျက်စီးခဲ့ပြီးဖြစ်ပါတယ်ဒီကနေ့အချိန်ထိအဲ့ဒီအခြေအနေကိုပြောင်းလဲနိုင်ခြင်းမရှိသေးပါဘူးမောင်တော်ခရိုင်ဘက်ကအဲ့ဒီမွတ်စလင်တွေရဲ့လူခွင့်ရေးနဲ့လုံခြုံရေးအာမခံချက်မရှိသေးရင်လူနေမှုဘဝတွေညှင့်တင်မပေးနိုင်ရင်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လာရေးဆွဲဆောင်မှုရှိလာမှာမဟုတ်ပါဘူး။ဒါဒီမကရခိုင်ပြည်နယ်ကမွတ်စလင်တွေအရေးလက်တွေ့ကြကြဖြေရှင်းပေးဖို့ဆိုရင်ကိုဖီအာနန်ကော်မရှင်အကြံပြုချက်မှာပါတဲ့အတိုင်း1982နိုင်ငံသားဖြစ်မှုဥပဒေကိုတတိရှိရှိပြန်ဆန်းစစ်ဖို့လိုအပ်ရင်ပြန်ပြုပြင်ဖို့လိုပါတယ်။ခေတ်တကဘာကြီးနဲ့မစီလျော်တဲ့အဲ့ဒီဥပဒေဟာမြန်မာနိုင်ငံကိုကောင်းကျိုးပြုမဲ့အစားအခုလိုနိုင်ငံတကာဖိအားမျိုးစုံတိုက်ခိုက်မှုမျိုးစုံအောက်ကြားရောက်သွားစေတဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုကိုအဟံအတားဖြစ်စေတဲ့တက်မတော်စစ်ကောင်းဆောင်တွေကိုအစွန်းရောက်တွေးခေါ်သူတွေအဖြစ်ကြားရောက်သွားစေတဲ့ချုပ်ရင်းချက်ရှိတဲ့ဥပဒေအဖြစ်ရှုမြင်ဖို့လိုပါတယ်အဲ့ဒီလိုမြန်မာအစိုးရနဲ့တက်မတော်စစ်ကောင်းဆောင်တွေဘက်ကလက်တွေကြကြအကောင့်ထဲဖော်နိုင်ရင်မြန်မာနိုင်ငံနဲ့ကြံရစ်နေတဲ့မွတ်စလင်တွေရဲ့ဘဝအခြေအနေအာမခံချက်ရှိတိုးတက်လာမှာဖြစ်တယ်လို့ဒုက္ခသည်စခန်းတွေမှာရောက်နေသူတွေကိုလည်းဘသူတာတာကိုယ်ဆန္ဒနဲ့ကိုပြန်လာမယ်ဆိုတဲ့တွန်းအားဖြစ်ပေါ်လာစေမှာသိကြပါတယ
်ဒါရီမကဒီလုပ်ငန်းစဉ်ကြီးကိုအကောင့်ထဲဖော်ရမှာနိုင်ငံတကာကသိမြင်နားလည်လာအောင်မြန်မာအစိုးရဘက်ကယက်တီလာအောင်တန်တမာရေးနီလန်းနေနဲ့ဟန်ချက်ညီစူးစမ်းအကောင့်ထဲဖော်ဖို့လဲလိုပါတယ်ဒီနီလန်းကသာလျှင်မြန်မာနိုင်ငံအနေနဲ့လက်ရှိရင်ဆိုင်နေရတဲ့နောက်လဲရင်ဆိုင်ရအောင်မဲ့နိုင်ငံတကာဖိအားနဲ့ထိုးနှက်ချက်တွေကိုခုခံကာကွယ်ကျော်လွှားနိုင်မယ်ဖြစ်ကြောင်းပ
ါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကိုတနင်္လာနေ့မနက်ပိုင်းအစီအစဉ်မှာလဲနောက်တစ်ချိန်ပြန်ပြီးတော့နားဆင်ရမှာဖြစ်ပါတယ်ရှင်။အခုတော့လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်။
ရှိမှခင်ဗျမြန်မာနိုင်ငံရဲ့လူခွင့်ရေးမှတ်တမ်းတွေနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေဟာမကြုံစဘူးအောင်ပဲအခုနှစ်ပိုင်းထဲမှာမြင့်တက်လို့လာပါတယ်ဒီပေါ်မြန်မာအစိုးရရဲ့တုံ့ပြန်ချက်နဲ့တဏ္ဍာရေးဆွမ်းဆောင်မှုတွေဟာစီလျော်မှန်ကန်မှုရှိရလားလုံလောက်မှုရှိပါရဲ့လားလာမယ့်အင်္ဂါနေ့ညဒဲရီလိုက်အစီအစဉ်မှာတော့နိုင်ငံတကာဖိအားနဲ့မြန်မာတုံ့ပြန်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းများလူရဲသွားရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ပို့ထားမယ်ဆိုရင်ဒဲရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822555ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုဖိတ်ခေါ်ပါရစေ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီးမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်
VOA ကိုရင်းနာတဲ့သောရရှင်ရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအတွက်မြစ်တာတိလက်စာမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးတော်မူရှိပါတယ်။ Facebook Messenger ကိုအသုံးပြုပြီးတော့စာရေးမေးလာတဲ့သောရရှင်တစ်ယောက်ကတော့ပြေကောင်းဆန်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူက Hello တဲ့ I want to read about world political affairs and history. Where can I? လို့အင်္ဂလိပ်လိုမေးလာပါတယ်။ဒီသောရရှင်ကကမ္ဘာနိုင်ငံရေးသတင်းအနေနဲ့တမိုင်းအကြောင်းအရာတွေကိုဖတ်ချင်တာဖြစ်ပါတယ်။ဘယ်မှာဖတ်လို့ရပါလဲ။ဟုတ်ကဲ့ကျမတို့ Messenger မှာလည်းဒီသောရရှင်ကိုစာပြန်ပေးထားပါတယ်နော်။ကမ္ဘာနိုင်ငံရေးသတင်းတွေဖတ်ချင်နေရှင်တော့ကျမတို့ Internet ပေါ်မှာလွယ်လွယ်ကူကူရှာလို့ရပါတယ်။ခိုင်မာမှန်ကန်တဲ့သတင်းတွေတင်ပြပေးနေတဲ့သတင်းဌာနတွေအများကြီးရှိပါတယ်။ဥပမာ CNN, BBC, VOA, New York Times, Washington Post အစရှိသဖြင့်ပေါ့နော်။တကယ်လို့ဗမာလိုမျိုးဖတ်ချင်နေရှင်တော့ကျမတို့ VOA မြန်မာပိုင်း Web စာမျက်နှာမှာကျမတို့ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းတွေမြန်မာသတင်းတွေနဲ့ဘ ഹു စုတဖြစ်စရာသတင်းအကြောင်းအရာတွေကိုလည်းတင်ထားပေးပါရစေ။ဒီသောရရှင်ကသူ့စာရေးမှာပြောထားလို့တမိုင်းအကြောင်းအရာတွေဖတ်ချင်ပါတယ်ဆိုလို့ American ပြည်အောင်စုမှာတော့ history ဆိုတဲ့ရုပ်တန်လိုင်းတစ်ခုရှိပါတယ်။တမိုင်းအကြောင်းအရာတွေကိုလွှင့်ပေးတာပါ။အဲ့ရုပ်တန်လိုင်းက internet ပေါ်မှာလည်း website ရှိပါတယ်။အဲ့မှာလည်းသူက professional ဒါမှမဟုတ်လည်းသူတို့အစီအစဉ်တွေကိုကြည့်ရှုလို့ရပါတယ်နော်။ကျော်စွန်းမြင့်ဆိုတဲ့သောရရှင်ကတော့ကျမ်းမာပါစေ VOA VOA ကိုအမြဲတမ်းနားထောင်ဖြစ်ပါတယ်။အမြဲတမ်းလည်းအားပေးနေပါတယ်။ဗီယိုဝိုင်းတော်သားတွေအားလုံးနဲ့ကျန်းမာကြပါစေလို့ဆုတောင်းပေးပါတယ်ဆိုပြီးတော့ဗီယိုကိုစားတဆောင်ရေးလာတာပ
ါမင်္ဂလာပါဗီယိုကိုနားဆင်လာတာ2016ကစပြီးတော့နားဆင်ခဲ့တာပါ၄နှစ်လောက်ပဲရှိပါသေးတယ်ကျွန်တော်ကရခိုင်ပြည်ပွားတိုင်းရင်းသားတစ်ယောက်ပါမြောက်ပိုင်းဖွဲ့တဲ့တံတားကြားနိုင်ငံရေးပတိပညာဖြစ်နေတော့အခုဆိုတနေ့နှစ်ကြိမ်မနေ့ညပုံမှန်နားဆင်ဖြစ်ပါတယ်ဒါအပြင်ပြည်တွင်းပြည်ပသတင်းတွေကိုနားဆင်ရတော့ပိုစိတ်ဝင်စားလာပါတယ်ဗီယိုဝိုင်းတော်သူဝိုင်းတော်သားအားလုံးကျေးဇူးတင်ပါတယ်မူရင်းအပေါ်မပြတ်ကမ္ဘာသတင်းမီဒီယာတွေကမြမသတင်းတွေတင်ပြပေးနေတဲ့မယင်ချင်းနိုင်ကိုတော့ရန်သဘောကြပါလေစိတ်ပါကိုပါတင်ဆက်မှုကိုပါတစ်ဆက်တည်းမှာသချင်းတစ်ပုဒ်လောက်တောင်းဆိုပါရစီခဗျာဒီခန္ဓာကိုယ်ဟာမနှက်ပြန်ဆိုတာမသေးကြပါဘူးသေချာတာကမနှက်ပြန်များစွာရှိတယ်ဆိုတော့ဒိုးလုံးရဲ့သချင်းကိုတင်ဆက်ပေးပါလားခဗျာ
ဟုတ်ကဲ့ကျမတို့အစီအစဉ်လေးမဆုံးခင်မှာဒီသချင်းလေးထုတ်လွှင့်ပေးပါမယ်နော်ဒီ Facebook စာမျက်နှာပေါ်မှာဖော်ပြပေးထားတဲ့သတင်းတွေကိုဖတ်ရှုပြီးတော့သတင်းတွေရောက်ကအမှတ်ချက်တွေကြောင်းတော်တော်ကိုစိတ်အနှောင့်အယှက်ဖြစ်ရပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ထက်မြက်ကျော်ဆိုတဲ့သောရရှင်မှာ Messenger မှာစာရေးပြီးတော့ပို့လာတာဖြစ်ပါတယ
် VOA သတင်းနားထောင်ဖို့လည်းကြောက်နေရတယ်လူတွေရေးကြတာဟာရုပ်ရုပ်မှားမှားပတ်ပတ်ဆက်ဆက်ပဲနေရင်ထိုင်ရင်ကိုငရဲကိုယူနေတယ်လို့ပါပဲကိုကကိုနိုင်ငံသားတွေကိုအထင်ကြီးလေးစားခဲ့တာဒီလောက်ရုပ်မှားပတ်ဆက်စွာနဲ့ Facebook ပေါ်မှာရေးကြမယ်လို့မထင်ခဲ့မိဘူးအခုခေတ်လူငယ်တွေစိုးသွမ်းတာကန်းကုံအောင်ပါပဲ။တည်င်းနဲ့မဆိုင်တဲ့ဆဲနီးတွေကိုဖျက်လိုက်လို့မရဘူးလား။အရန်စိတ်ဆင်းရဲရပါတယ်။ဆဲနီးတွေကကန်းကုံအောင်ပါပဲ။အားလုံးကိုနှုတ်ဆက်ပါရစေ။ကျန်းမာပြီးလူဝင်ဆန္ဒပြည့်ဝကြပါစေ
။ဟုတ်ပါရဲ့။အဲ့လိုမျိုးကျမတို့စီကို abuse ဖြစ်တဲ့စာတွေဟိုအနိုင်ကျင့်ရေးသားတဲ့စာတွေနေ့စဉ်နဲ့အမျှရေးသားပေးပို့နေကြတာမှန်ပါတယ်။ Cyber bullying ဒီ online ပေါ်ကနေပြီးအနိုင်ကျင့်တာပေါ့နော်။ကျမတို့ကတော့ကိုလို့ရမယ့်အလုပ်ကိုပဲဆက်လုပ်ဖို့အာရုံစိုက်ပါရဲ့အခုကျမတို့စီစာရေးလာတဲ့သောရရှင်လိုမျိုးမှန်ကန်တဲ့သတင်းတွေလိုအပ်တဲ့သူတွေသတင်းမှန်တွေပေါ်ပေါက်ဖို့အတွက်ကျမတို့ဆက်ပြီးတော့အလုပ်လုပ်နေတာပါဟိုဒီသောရရှင်နေနဲ့အဲ့လိုဟိုရေးလာတဲ့မှတ်ချက်စကားတွေကြောင့်မှတ်ချက်တွေဖတ်ရလို့တော်တော်လေးကိုစိတ်ညစ်ညူရတယ်ဆိုတာလည်းကျမတို့နားလဲပါတယ်ဒါကြောင့်မလို့တစ်ခါတလေတော့အဲ့လိုမျိုးမှတ်ချက်တွေကိုတော့ပြီးတော့ဖတ်မနေပါနဲ့လို့သာအကြံပြုချင်ပါတယ်နော်မလိုလားအပ်တဲ့စိတ်ဖိစီးမှုတွေရမှာစိုးလို့ပါအခုလိုမျိုးစာရေးပြောလာတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်ကျမတို့ VOA ကနေ့စဉ်တင်ဆက်ပေးတဲ့သတင်းအကြောင်းအရာတွေကိုဖတ်ရှုနားဆင်ရုပ်မြင်သံကြားကနေကြည့်ရှုပြီးတော့ဒီသတင်းအကြောင်းအရာနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာတဲ့သောရရှင်ရဲ့စာရီတွေကဒီမှတ်ချက်တချို့ကိုပြန်ပြီးပြောပြပေးကြပါရစေ။ကျမတို့ပြီးခဲ့တဲ့ကြာသာပတ်ရနေ့ပေါ့နော်။နိုဝင်ဘာလ14ရက်နေ့တော့အမေရိကန်ပြည်အောင်စုမှာအထူးပဲဝမ်းနည်းကြေကွဲစရာကောင်းတဲ့သတင်းတစ်ပုဒ်ကျမတို့ကြေညာခဲ့ရပါတယ်။အဲ့ဒီသတင်းကတော့ California ပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာပြစ်ခတ်မှုဖြစ်ပြီးလူသေးဆုံးရတဲ့တဲ့မှာပြစ်ခတ်တဲ့သူကလည်း16နှစ်သားကျောင်းသားတယောက်ဖြစ်ပါတယ်။အထူးစားပြောရရင်တော့ California ပြည်နယ်တောင်ပိုင်း Santa Clarita မြို့ကစားခဲ့ဆိုတဲ့အထက်တန်းကျောင်းမှာဒေသဆန်တော်ချိန်မနက်9နာရီခွဲကျော်ကျော်မှာပြစ်ခတ်မှုဖြစ်တာပါ။လူတအုပ်သေးဆုံးပြီးတော့ဒဏ်ရာပြင်းပြင်းထန်ထန်ရရှိတဲ့သူတွေလည်းရှိပါတယ်။ဒီတဲ့နဲ့ပတ်သက်ပြီးတော့လူတွေတော်တော်များများလည်းစိတ်မကောင်းကြောင်းဒီအမေရိကန်ပြည်အောင်စုမှာလက်နက်ကင်ဆောင်ခွင့်ထိန်းချုပ်မှုရော်ရဲတာနဲ့ပတ်သက်ပြီးဝေဖန်တဲ့စာရီမှတ်ချက်တွေတော်တော်များတွေ့ရပါတယ်။ဒီထဲမှာမင်းလာကျော်တင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ရဲ့မှတ်ချက်ကိုဖော်ပြပေးခြင်းပါတယ်
။အမေရိကန်ရဲ့လက်နက်ကင်ဆောင်ခွင့်ကိုစိတ်ပြက်လက်ပြက်ဖြစ်မိတယ်။အမျိုးသားရိုင်ဖယ်အသင်းကြီးကလက်နက်ထိန်းချုပ်တဲ့ဥတွေကိုစန့်ကျင်တာဟာ လူသက်သမားတွေအတွက်အဆင်းကိုဘိန်းတက်ပေးတာနဲ့တူနေပြီးအကြမ်းဖက်လူသူတွေအတွက်လူသက်လိုင်စင်ထုတ်ပေးတယ်လို့ပါပဲ။လူမဲတွေပေါ်ခွဲခြားဆက်ဆံမှုကြောင့်ဖြစ်ရတဲ့ပြစ်ခတ်မှုတွေမှာလူဖြူရဲတွေရဲ့အင်အားသုံးပြစ်ခတ်တပ်ဖြတ်မှုတွေဟာလူခွင့်ရေးချိုးဖောက်တာဖြစ်ပြီးလူမဲတွေဟာဥပဒေအရတပတ်သက်ဖိနှိပ်ခံနေရတယ်လို့ပါပဲ။ဒါကြောင့်ပြန်ကောင်းထောင်လာတဲ့လူဖြူလူမဲပြိပခါနဲ့အတူသေစီတဲ့လက်နက်များရောင်းဝယ်မှုဟာအမေရိကန်ပြည်ထောင်စုမှာအာကောင်ခိုင်မာနေစေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းများကိုလေးစားယုံကြည်ပြီးအသက်တချောင်းရှင်သန်ရပ်တည်နိုင်ရန်အာဂိုတကြီးခိုးဝင်လာကြတဲ့ရွှေပြောင်းနေထိုင်သူများပေါ်ရီပက်ဘလီကန်တို့ရဲ့ဖိအားပေးမှုခွဲခြားဆက်ဆံမှုနဲ့အမေရိကန်နိုင်ငံသားများရဲ့ရွှေပြောင်းနေထိုင်သူများပေါ်အမြင်ကိုးလွဲမှုကဆင်းသက်တဲ့ပြစ်ခတ်တပ်ဖြတ်မှုတွေဟာမကြာခဏဆိုသလိုဆူဆူရွရွဖြစ်ပွားခဲ့ပြီးမူလရန်ကျောင်းလယ်ရန်ကျောင်းနဲ့လူစီကာယာနေရာတွေဇေဝယ်စင်တာနဲ့ဘန်တွေမှာလူမမဲကလေးတငယ်များနဲ့မျိုးသမီးများဟာတစားကန်ဖြစ်ကြရပြီးအော်တိုမက်တစ်ရိုင်ဖယ်တနက်များနဲ့ရရက်ဆက်ဆက်သွေးထွက်တန်ယူပြစ်ခတ်တပ်ဖြတ်ခြင်းခံနေကြရတာပါ။မကြာခဏဆိုသလိုဖြစ်ပျက်နေတဲ့အနေအထားမှာအပြစ်မဲ့အမေရိကန်ပြည်သူများအတွက်တနာကရုဏာတက်မိတယ်လို့လက်နက်ကင်ဆောင်ကွဲဥပဒေပြင်ဆင်ရေးခါခါတီတီမြင်းဆန်နေတဲ့သူတွေကိုလည်းအံ့ဩထိတ်လန့်တုန်လှုပ်မိပြီးလူသားဖြစ်တည်မှုလူအခွင့်ရေးစံနှုန်းများအတွက်သူတို့ရဲ့ခံယူချက်နဲ့လှုံ့ဆော်ချက်ကိုစိတ်ပြက်လက်ပြက်ဖြစ်ရပါတယ်။ Republican နဲ့ Democrat တွေဟာအမေရိကန်အမျိုးသားဝါဒီတွေကြောင့်လက်နက်ထိန်းချုပ်ရေးအစီအစဉ်ကိုမတိကျိုးကျုံပြုနေကြတာစိတ်ပြက်ဖွယ်အနေထားတရက်ပါပဲ။ American Congress အနေနဲ့နှစ်သက်မနစ်ရှိကြာရည်တည်ကာကွယ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးကာကွယ်မြင့်တင်ရေး policy ဟာအမေရိကန်ပြည်တွင်းအငင်းပွားပွဲလက်နက်ကင်ဆောင်ခွင့်ဥပဒေကြောင့်ရာစုနှစ်နှစ်ကြီးဆေးဆက်ကြရာရုတ်ထင်းဆိုသလိုဖြစ်မလာပဲ။ငါလေငါထိုးပကိုးရောက်ရောက်ငါမြင်းငါဆိုင်စကိုင်းရောက်ရောက်ဆိုသလိုဖြစ်နေခဲ့ရတာပါ။အ
မေရိကန်ပြည်အောင်စုက Republican နဲ့ Democrat တွေဟာအမေရိကန်အမျိုးသားဝါဒီတွေကြောင့်ဒီလက်နက်ထိန်းချုပ်ရေးအစီအစဉ်ကိုမသိကြုံကြုံပြုနေတာအတွက်သူအမတန်မှအစိတ်ပြက်မိပါတယ်ဆိုပြီးတော့အမေရိကန်ပြည်အောင်စုမှာလက်နက်ကင်ဆောင်ခွင့်ဥပဒေနဲ့ပတ်သက်ပြီးတော့ဒီသောရရှင်မင်းလှကျော်တင်ဝေဖန်ပြီးတော့ရေးသားလာတာဖြစ်ပါတယ်ရှင်မနက်ခင်းကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျမတို့လက်ခံရရှိပါတယ်။အဲ့ဒီထဲမှာတော်ရရှင်အောင်မော်ဆန်နန်ဆိုတဲ့တော်ရရှင်ကအစိုးရနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုခုလိုပြောလာပါတယ်
။မင်္ဂလာပါ VOA ရေကျွန်တော်အမြင်ကိုဆွေးနွေးပြရစီအစိုးရတက်ကိုအကဲခတ်တော့မယ်ဆိုရင်အစိုးရကိုပဲအကဲခတ်လို့မရပါဘူး။ပြည်သူတွေကိုလည်းတပါးတည်းအကဲခတ်ရမှာပါဆိုရကရှေ့ကနေဘလောက်ပဲဆွဲခေါ်ဆွဲခေါ်နောက်ကလိုက်မဲ့ပြည်သူတွေရဲ့လိုက်ပါမှုမရှိရင်ဆွဲခေါ်လို့မရပါဘူးဆိုရနဲ့ပြည်သူဟာမိုနီဖြစ်ရပါမယ်ဘယ်ပါတီပဲတက်တက်ပြည်သူတွေကလည်းကိုကိုကိုသုံးသပ်ရပါမယ်အစအစအရာရာဆိုရကိုကြီးပဲအားကိုးနေမဲ့အစားကိုလုံနိုင်တဲ့နေရာကဏ္ဍကနေစပြီးကိုနိုင်တဲ့လောက်လုံးကြည့်ကြမယ်ဆိုရင်တက်လာမဲ့ဆိုရနဲ့လိုင်ရောညီထွေးမှုရှိစွာတိုးတက်မှုရနိုင်မှာပါလို့ကျွန်တော်ညံမီတဲ့လောက်ဆွေးနွေးချင်ပါတယ်ဗျာ
ဒီတော့ရှင်နေလို့ပဲမြန်မာနိုင်ငံကနိုင်ငံရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုထုတ်ဖော်ခြင်းနဲ့ဆိုတော့ကျွန်တော်တို့စီကိုစာရေးလို့ရပါတယ်ကျွန်တော်တို့တော့ရှင်နေရဲ့အစာတွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပေးနေပါတယ်တော့ရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်နောက်ပိုင်းမှာတေးတောင်းလာတဲ့တော့ရှင်နေအတွက်မြစ်တာဒီလက်ဆောင်မြန်မာသင်းလေးတစ်ပုဒ်နဲ့ထုတ်လွှင့်ပေးမှာဖြစ်ပါတယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုတော့ဒေတောင်းတဲ့သောရရှင်တွေကိုဆက်ပြီးအလှည့်ပေးကြပါမယ်။သောရရှင်ကကစောစောအစာထဲမှာပြောထားတဲ့
တရရှင်ကြော်ဆိုးမြင့်ကကိုယ်ခန္ဓာကမနှက်ဖြန်ဆိုတာမသေးကြပေမဲ့သေကြတာကတော့မနှက်ဖြန်များစွာရှိတယ်ဆိုတဲ့ဒိုးလုံးရဲ့သချင်းလေးထုတ်လွင့်ပေးပါတဲ့သူကတော့ဘသူ့ကိုတောင်းဆိုတယ်လို့မပြောပါဘူးသူပဲနားထောင်ခြင်းနဲ့သူကိုယ်တိုင် view ရေတော်ရရှင်နဲ့အားလုံးနဲ့အတူတူနားထောင်ခြင်းနဲ့ထင်ပါရဲ့နော်ဒီတော့ဒီတစ်ပတ်တော့ဒီတော်ရရှင်တောင်းဆိုထားတဲ့ဒိုးလုံးဒီဆိုထားတဲ့မနှက်ဖြန်များစွာရှိရဲဆိုတဲ့သချင်းလေးမေတ္တာဒီလက်ဆောင်ထုတ်လွှင့်ပေးခြင်းပါရဲ့နော်အားလုံးသဘောကျလိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင
်I sit down and down You know that I think I really love my dog I'm a jinkoma You know me Yeah, me, I'm a jinkoma Then ring me and me Yeah, yeah, I'll let you get lani me I got more duration I'm a boy, I'm in nine name alone You, I'm in a regal My little chin and a gay bind I am in so I sit down and down You know the other thing I really go I lock I'm a jink on my alone Yeah, I'm a jink on the new name Yeah, I'm a little bit like me I got no reason I'm a little shy
ဒိုးလုံးတည်ဆူထားတဲ့မနှက်ဖြန်များစွာရှိရဆိုတဲ့သတင်းကိုနှားဆင်ခဲ့ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနှားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နှားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ကျမတို့ VOA Internet ဆာမျက်နှာမှာလည်းတွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင
်။
ကကြောစီစစ်တက်ပေးနေတဲ့မြန်မာပြည်ကပေးစာများခန္ဓာကိုနှာစင်ခဲ့ကြရတာပါရှင်အခုဆက်ပြီးတော့ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့စီစဉ်တက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်ရုရှားနိုင်ငံကယထာဝါဒနာရှင်တဦးဟာသူ့ရဲ့အိမ်နောက်ပြည်မြေကွက်လက်မှာရင်းနှွေးငွေ၃ယထာဆက်ကောင်တစ်စီးနဲ့ယထာတန်လန်းမီတာ330လောက်ကိုတိစောက်ထားပါတယ်ပါဗချီဗီရဲ့နေအိမ်ဟာလီနင်ဂရက်ဒေသအနောက်မြောက်ပိုင်းယူလီယာနိုဗကာရွာမှာတည်ရှိပါတယ်။သူကငငယ်လေးကလေးကလစ်သူအေးနီးယားနိုင်ငံကိုမိသားစုခီးသွားပြီးချိန်ကစလို့ကိုပိုင်ရထားတစ်စီးလိုချင်ခဲ့တာဖြစ်ပါတယ်။2017ခုနှစ်ကတည်းကဒီမိရထားလမ်းအသေးလေးကိုသူ့ဝင်ရဲ့ပက်လယ်မှာတည်ဆောက်ခဲ့တာဖြစ်ပြီးတော့ရထားလုံသားဟောင်းစာဂျီထရက်ဖ်ကော့ရဲ့အကူအညီကိုလည်းယူခဲ့ပါတယ်။သူတို့နှစ်ယောက်စလုံးဟာစွန့်ပစ်ပစ္စည်းတန်တိုးတန်ဆတွေနဲ့စားဆောက်ခဲ့တာဖြစ်ပြီးတော့အိမ်နီးချင်းတွေကလည်းဝိုင်းကူပေးခဲ့ကြပါတယ်။ကလေးကစားစရာရထားလေးနဲ့တူပေမဲ့လို့သူ့ချက်အတွင်းမှာစောက်လူရေးပစ္စည်းတွေတည်ဆောင်တဲ့နေရာမှာဒီရထားကိုတော့သုံးနိုင်ပါတယ်။ရထားတန်လန်းဟာ12လက်မှနေပါချေပြီးတော့ရထားလမ်းပြောင်းနိုင်တဲ့နေရာ9ခုကိုပါထည့်သွင်းတည်ဆောက်ထားပါတယ်။ကြားအပြင်26ပေရှည်တဲ့တရားတစည်းကိုလည်းထည့်သွင်းတည်ဆောက်ထားပြီး K ခီးသွွားဧည့်သည်တွေလာကြည့်ဖို့နေရာတစ်ခုအဖြစ်ပြောင်းလဲဖန်တီးမယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောပါရရှင
်ရုရှားနိုင်ငံကအမျိုးသမီးစာပို့သမားတဦးဟာအသက်83နှစ်အရွယ်အထိအလုဆက်လုပ်နေပြီးစာရီပို့ပေးနေပါတယ်ရုရှားနိုင်ငံတောင်ပိုင်းကော်ကေးဆက်ဒေသ Republic of North Ossetia မှာနေထိုင်တဲ့အရီကာထရီနာဒါဇာလီဗာဟာစာပို့သမားအလုကိုလုပ်နေတာနှစ်90ကျော်သွားပါပြီသူဟာမစ္စရာဘာရွန်နဲ့ဆေးရွာရီကြားမှာလမ်းလျှောက်စာပို့ပေးရတာဖြစ်ပြီးအသွားအပြန်ခရီးဟာ25မိုင်လောက်ရှိပါတယ်။အဲဒီခရီးကိုတစ်ပတ်6ရက်လမ်းလျှောက်ပြီးတော့စာပို့ပေးတာပါ။ဒီနေ့ခေတ်အချိန်မှာတော့သူ့ကိုလမ်းကြုံကားနဲ့ခေါ်သွားပေးမဲ့သူများလာတဲ့အတွက်လမ်းသိမ်းလျှောက်ရှာမလို့တော့ဘူးလို့ပြောပါတယ်။သူဟာဒုတိယကမ္ဘာစစ်အတွင်းကရှေ့တန်းစစ်မျက်နှာပြင်သတင်းတွေယူလာတဲ့ဒေသခံစာပို့သမားဘွားကိုအားကြတာကနေစာပို့သမားဖြစ်လာတာပါ။
ရှင်သစ်ပင့်ကိုလူသားလို့ခေါ်တဲ့အဲလိုရောဘတ်ထားပြီးခဲ့တဲ့တနင်္လာနေ့ပါရီမြို့ကပေ600ကျော်မြင့်တဲ့အာဂန်မူမျော်တိုက်စာအုံကိုလုံခြုံရေးကျူးရီမပါဘဲလက်ဗလာနဲ့တွေ့တက်ခဲ့ပါတယ်။အသက်58နှစ်ရှိပြီဖြစ်တဲ့ရောဘတ်ထားပြည်သူနိုင်ငံကနာမည်ကျော် Notre Dame ဘုရားရှင်ကိုကြောင်းပြီးပြုပြင်ရေးရပ်ပုံွေအတွက်အခုလိုတွေ့တက်ခဲ့တာပါ။လက်တီဖန့်စီးပွားရေးလုပ်ငန်းရပ်ကွက်မှာတည်ရှိတဲ့အာဂန်မူမျော်တိုက်စာအုံဟာဖန်သားမြင့်နေပြင်နဲ့တိစောက်ထားတာဖြစ်ပြီးတော့ရောဘတ်အနေနဲ့တွေ့တက်တဲ့အစ်စ်နိုင်မှာလက်မြဲစီဖို့မြေပြူမှုပုံမှန်သုံးခဲ့ရပါတယ်။ခေါင်းမိုးပေါ်ရောက်ခံနေကြမှတိုက်နေရန်တွေကရေဆူပြီးချောနေတဲ့အတွက်အနည်းဆုံးပြင်းထန်ပေါက်ကနေတိုက်ထဲကိုဝင်ခဲ့ရပါတယ်။သူ့ကိုထောက်ပံ့သူစပွန်ဆာကယူရို5000ငွေလူတန်းခဲ့ပြီးအစိုးရအနေနဲ့ဖျားချောင်းပြုပြင်ဖို့ငွေမရှိတဲ့အတွက်အခုလိုလုပ်ခဲ့ရတာပါလို့ရောဘတ်ကပြောပါတယ်။အဲဒီနောက်မှာတော့သူ့ကိုရဲတွေကဖမ်းဆီးခေါ်သွားခဲ့တာပါ။ပြည်သူနိုင်ငံက Notre Dame ဘုရားကျောင်းကြီးမိလောင်သွားခဲ့ပြီးတဲ့နောက်ပြန်လည်ပြုပြင်ဖို့အတွက်ဒေါ်လာသန်း130ကျော်ရရှိဖို့ပါရီဂိုင်းကျုပ်ဆရာတော်ကကြိုးပမ်းနေပါတယ်ရှင
်။ကိုငင်းချနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါတယ်ရှင်။ဖီယိုရီကနေအခုအတန်လွှင့်နေတဲ့တနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလေ။ဖီယိုရီကထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်။ခုတနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကြေချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံဘူးတွဲဆေးရေးလေ့ကျင့်မှုတွေကိုရှေ့ဆိုင်းလိုက်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီနေ့မှပြောကြားလိုက်ပါတယ်။အခုလိုလှုပ်တာဟာမြောက်ကိုရီးယားနိုင်ငံအပေါ်မှာချစ်ချည်ရင်းနှီးမှုကိုပြသတဲ့အနေနဲ့လှုပ်ဆောင်လိုက်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့အာရှတိုက်နိုင်ငံများကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးအတွက်မှာပြောကြားလိုက်တာဖြစ်ပါတယ်။ဘန်ကောက်မြို့မှာကျင်းပနေတဲ့အာရှတိုက်နိုင်ငံများကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းထောင်တရုတ်ပင်လယ်ရေးကိစ္စမြန်မာနိုင်ငံကရင်ဂျာရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတယ်လို့ဘန်ကောက်ပို့သတင်းစာကဖော်ပြပါတယ်။ဒီအစည်းအဝေးကိုတော့မြန်မာနိုင်ငံကကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းလည်းတက်ရောက်ခဲ့ပါတယ်။အာဆီယံကာကွယ်ရေးဝန်ကြီးတွေဟာအမေရိကန်တရုတ်နဲ့ဂျပန်တို့ကကာကွယ်ရေးဝန်ကြီးတွေနဲ့လည်းဒီအစည်းအဝေးအတွင်းမှာစည်းဝေးခဲ့ကြတာဖြစ်ပါတယ်။နိုင်ငံတကာမှာတော့ရင်ဂျာအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေပေမဲ့မြန်မာအစိုးရကတော့ရင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သင့်ခံခြင်းမရှိပါဘူးခင်ဗျာ။ပြည်သူနိုင်ငံကအင်ဂျီအဝါရောင်ဘော့ဆန္ဒပြလှုပ်ရှားမှုတစ်နှစ်ပြည့်လူလူစုဝေးမှုတွေကိုပြည်သူနိုင်ငံတော်မှာပြုလုပ်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူ250ကိုလည်းပြည်သူရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဘဲရစ်မြို့မှာဆန္ဒပြတဲ့သူ183ယောက်ကိုဖမ်းဆီးခဲ့ကြောင်းပြည်သူအနာဘိုင်းကပြောပါတယ်။ဘဲရစ်မြို့အရှိတောင်ဘက်မှာမနေ့ကဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အထီးကရုံးအဆင့်အထိဖြစ်လာခဲ့တယ်လို့လည်းပြည်သူပြည်ထောင်ဝန်ကြီးကပြောပါတယ်။ဆန္ဒပြတဲ့သူတွေကဘဲရစ်မြို့ကကားတွေအများပြားကိုမီးရှို့ဖျက်ဆီးခဲ့ကြပြီးတော့ရဲတွေကိုလည်းခဲတွေပလင်းတွေနဲ့ပစ်ပေါက်ခဲ့ကြပြီးရဲတွေဘက်ကတော့ဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေမိသက်ပိုက်တွေနဲ့တံပြန်နေနေခဲ့ပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေဟောင်ကောင်တက္ကသိုလ်မှာဒီကနေ့မှထိတ်တိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တဲ့အထိပါဖြစ်ခဲ့ကြပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်မြသစင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့မီခေးလ်ဒူပင်စကီဖြစ်ပါတယ်။မနေ့ဖန်တနင်္လာနေ့မနေ့ဖက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်ကြပါတယ်။ VOA ကိုအပိနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျေးဇူးခွာညိုပါရှင်။
This program has come to you from the Voice of America, Washington.